Welcome to the Voice of America in Burmese.
တော်ရရှိများမင်္ဂလာရှိတဲ့မနေ့ခင်ဖြစ်ပါစေခင်ဗျာ VOA American Thai ရဲ့2024ခုနှစ် April 29ရက်စနေနေ့ခင်ရေဒီယိုရုပ်သံအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေ9မီတာ24 40 51နဲ့လှိုင်းလက်မီတာ190တို့ကနေမနေ့6နိုင်ရတဲ့ quality စတင်ထုတ်လွှင့်နေပါတယ်ခင်ဗျာဒါပြင် VOA ရဲ့ website Facebook YouTube စာမျက်နှာတွေကလည်းတိုက်ရိုက်ကြည့်ရှုနိုင်ပါတယ်ခင်ဗျာကျွန်တော်ညဉ့်ညိုင်းပါအခုမနေ့ခင်အစီအစဉ်တွေကိုတက်ဆက်သွားမှာဖြစ်ပါတယ်ခင်ဗျာ
အစ္စရေးနဲ့ဟာမတ်စ်တို့ကြားစစ်ဆက်ရေးထပ်မံကြိုးစားဖို့အီဂျစ်ကိုယ်စားလှယ်အဖွဲ့အစ္စရေးကိုတွားရောက်နေပါတယ်ရုရှားကိုလမ်းနဲ့မထောက်ပံ့ဖို့တရုတ်ကိုအမေရိကန်နိုင်ငံသား၏ဝန်ကြီးကတတိပေးလိုက်ပါတယ်မြန်မာနိုင်ငံကလူပုဂ္ဂိုလ်နဲ့အဖွဲ့အစည်းအများအပြားအပေါ် EU တန်ခတ်မှုတက်တန်းတစ်နှစ်ထပ်တိုးလိုက်ပါတယ
်အဲ့လိုနောက်ဆုံးရသတင်းတွေအပြင်ချင်းပြည်အစိုးရဖွဲ့စည်းတဲ့မှာ border ကွဲလွဲမှုတွေရှိနေတဲ့ချင်းကာဝေးတပ်ဖွဲ့မင်းတပ်ရဲ့ရှေ့ရီမန်းချက်တွေအကြောင်းဆက်သွယ်မေးမြန်းချက်တိုင်းဒေသအင်အားစုတချို့ရဲ့သတင်းမီဒီယာဆိုင်ရာမူဝါဒတွေပေါ်လွတ်လပ်သောမြန်မာသတင်းမီဒီယာကောင်စီရဲ့တုံ့ပြန်ချက်တခါကမ္ဘာမီဒီယာတွေထဲမှာမြန်မာရေးဘလို့သုံးသပ်ရေးသားနေကြလဲဆိုတာကိုလည်းနားဆင်ရဖို့ရှိပါတယ်။နောက်မျိုးသမီးကန္တာသုတဆောင်လေအမေရိကန်တခွင်သိပ်ပန်တဲ့ဤပညာအပစင်ကန္တာတွေကိုလည်းထုတ်လွှင့်မှုပြင်ဆင်ထားပါတယ်များ။အခုရင်ဆုံးတော့ဒီကနေ့မနက်ထစ်တဲအောင်သတင်းတွေကိုဒေါက်ခင်မျိုးသက်ကကြီးညာပေးပါမယ်များ။
ဂါဇာတောင်ပိုင်းအီဂျစ်နယ်စပ်နာကရာဖာမြို့မှာအစ္စရေးထိုးစစ်ဆင်မဲ့အနေအထားဖြစ်လာနေချိန်မှာပဲအစ္စရေးနဲ့ဟာမတ်စ်ကြားနှိမ့်နှိုင်းမှုတွေနောက်တစ်ချီစတင်နေအောင်ကြိုးစားဖို့အတွက်အီဂျစ်အစ်စ်မြင့်နှိမ့်နှိုင်းအဖွဲ့ဟာအစ္စရေးကိုတောက်ကြံနေမှာတော့ပါတယ်။အီဂျစ်နှိမ့်နှိုင်းအဖွဲ့ကိုအစ်စ်မြင့်ထောက်လှမ်းရေးရာရှိအဘတ်စ်ကမောင်းကဦးဆောင်မှာဖြစ်ပြီးဂါဇာမှာရရှိဖြစ်ခိုက်ရဆဲရေးအတွက်ပုံစံသစ်ချပြဆွေးနွေးမယ်လို့ထိရှာလွယ်တဲ့အချင်းလေးကြောင့်အမည်မဖော်လို့တဲ့အီဂျစ်အရာရှိပြောကြားချက်ကို AP နဲ့ Reuters သတင်းတွေမှာဖော်ပြပါတယ်။ Israel ဘက်ကတော့ Palestine အချင်းသားတွေနဲ့ Hamas ဖန်ထားတဲ့ဒဇာကန်33ယောက်လဲလှယ်ရမှာကန့်သက်အပြစ်ရဖို့အတွက်ဆန္ဒရှိပြီးဒဟာဂါဇာစစ်ပွဲအဆုံးသတ်ရေးဆက်ပြီးနှိမ့်နှိုင်းမှုအထောက်အကူဖြစ်စေမယ်လို့ပြောပါတယ်။ Hamas နဲ့တခြား Palestine စစ်သွေးကြွအဖွဲ့တွေကဂုဏ်ဖန်ထားတဲ့ဒဇာကန်စုစုပေါင်းက133ယောက်ရှိပြီးဒီထဲကအမျိုးသမီး33ယောက်တက်ကြီးရွယ်ဦးတွေနဲ့နာမကျန်းသူတွေဂါဇာမှာအသက်ရှင်ရရှိနေတယ်လို့ Israel သတင်းတွေကပြောပါတယ်။နှိမ့်နှိုင်းမှုတွေဟာနှစ်ဖက်အပေးယူလှုပ်လာအောင်ကြိုးစားနေပေမဲ့အစ္စရေးဘက်ကနောက်ထပ်ကမ်းလှမ်းမှုမရှိဘူးလို့ပြောပါတယ်။တကယ်လို့သဘောတူညီချက်ရရင်တော့ယာယီပြည့်ရမှုကသတင်း6ပတ်တည်းပိုးပြီးမခံနိုင်ဘူးလို့လည်းပြောပါတယ်။ယူကရိန်းအတွက်ဒေါ်လာ6ဘီလီယံတန်ဖိုးရှိတဲ့စီးရီးကူညီတွေပေးမယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကတောက်ကြနေမှာကြေညာပါတယ်။အမေရိကန်ကယူကရိန်းကိုတက်နိုင်တဲ့အများဆုံးပေးဖို့ထောက်ပံ့မှာဖြစ်ကြောင်းလည်းပြောပါတယ်။ဒီကြေညာချက်ဟာယူကရိန်းအတွက်အမေရိကန်ပေးထားတဲ့ဂရုတီချောင်းပြတာဖြစ်ပြီးရုရှားရန်လိုမှုကိုတွန်းလှန်ဖယ်ရှားရမှာယူကရိန်းနဲ့မဟာမိတ်ဖြစ်တဲ့လက်တွဲရပ်တည်မဲ့အပြင်အခုညီပေးဖို့လည်းဘယ်တော့မှတုံ့ဆိုင်နေမှာမဟုတ်ဘူးလို့ပြောပါတယ်။ယူကရိန်းခုခံကာကွယ်ရေးဆိုင်ရာဆက်သွယ်ဆောင်ရွက်မှုအဖွဲ့ဟာလက်ဆင့်တွေ့ဆုံပြီးယူကရိန်းရဲ့ကာကွယ်ရေးတုံးပစ္စည်းထုတ်တဲ့လုပ်ငန်းတွေအကူအညီပေးနေတယ်လို့ယူကရိန်းနေချောင်းကာကွယ်ရေးဆွင့်ညှင့်တင်ဖို့ UAV မောင်းသူမဲ့အရင်းသစ်တွေတရင်အချက်လက်တွေနည်းပညာတွေတိုးတက်ဖို့တကူညီနေတယ်လို့လည်းဝန်ကြီး Austin ကပြောပါတယ်။ဒီဖွဲ့ကယူကရိန်းပေါ်မှာရုရှားရန်လိုမှုတွေကဘာကဆန့်ကျင်မှုကိုထင်ရနေတာဖြစ်ပြီးဒါဟာယူကရိန်းဥရောပဒေသအမေရိကန်နဲ့ကဘာကြီးတွေပါတက်ရောက်မှုရှိကြောင်းနားလည်တယ်ဆိုတာပြနေတယ်လို့လည်းပြောပါတယ်။အမေရိကန်လက်လက်သောပြပအကူအညီဂျန်ပုံငွေဖြစ်တဲ့ဒေါ်လာ65ဘီလီယံချထားပေးတာတော့ဝမ်းမြောက်ကြောင်းနဲ့ဒါဟာယူကရိန်းကိုသူ့ပိုင်နဲ့သူခုခံကာဝဏ်ထမ်းအောင်လုပ်ပေးရရောက်တယ်လို့လည်းပြောပါတယ်။ရုရှားကာကွယ်ရေးဌာနဆက်မှုလုပ်ငန်းအတွက်တရုတ်ရဲ့အထောက်ပံ့ပေးမှုအပေါ်မှာအထူးစိုးရိမ်ကြောင်းနဲ့ဒီကိစ္စနဲ့ပတ်သက်ပြီးအရေးယူတန်းခတ်မှုတွေချဖို့အသေးချပြင်ထားတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကတောက်ကြံနေမှာပြောပါတယ်။ဘေကျင်းကိုရောက်နေတဲ့ဝန်ကြီးဘလင်ကင်ဟာနှစ်နိုင်ငံကြားအငင်းပွားမှုတွေကိုတရုတ်သမ္မတရှီကျင်ပင်နဲ့တခြားတရုတ်ခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးပြီးအချိန်မှန်းတွင်းမှာပဲအခုလိုပြောတာပါ။ဒီဆွေးနွေးပွဲမှာတရုတ်ကရုရှားကို microchips တွေစစ်ပစ္စည်းတွေနဲ့ယူကရိန်းစစ်ပွဲမှာတုံးမဲ့လက်နဲ့ထုတ်ရမှာတုံ့နံနဲ့ပစ္စည်းပေးဖို့မှုဟာဝန်ကြီးဘလင်ကန်အဓိကဆွေးနွေးတဲ့အကြောင်းရလို့အမေရိကန်အရာရှိတွေကပြောတာပါဒီကိစ္စကိုတရုတ်ကဖြေရှင်းဖို့တော့မလုပ်ရင်အမေရိကန်ဘက်ကအရေးယူဆောင်ရွက်ရမယ်လို့သမ္မတရှီကိုသူပြောကြားခဲ့ကြောင်းလည်းဝန်ကြီးဘလင်ကန်ကပြောပါတယ်ယူကရိန်းစစ်ပွဲအတွက်အရေးပါတဲ့လက်နဲ့ထုတ်လို့ရမှာတုံ့နံနဲ့ပစ္စည်းတွေတရုတ်ကရုရှားကိုတင်ပို့မှုတားဆီးနိုင်ဖို့အတွက်နောက်ထပ်တန်းခတ်အရေးယူမှုတွေချမှတ်မယ်လို့အမေရိကန်ကသတင်းပတ်တော်ကြားပြောဆိုနေပေမဲ့ဘယ်တော့ချမယ်ဆိုတော့ကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဒါပေမဲ့ American ဘန်စနစ်ထက်ကနေပင်မတရုတ်ဘန်တွေကိုဖယ်ရှားလက်ချင်ကစပြီး American ရဲ့ကမ္ဘာစီးပွားရေးကိုတော့ထိခိုက်စေခဲ့တာလည်းဖြစ်ပါတယ်။
VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနိုင်ရွက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကစနေမနေ့ကင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်2024 April 30မှာတက်တန်းကုံဆုံးတော့မယ် EU ဥရောပသမဂ္ဂရဲ့မြန်မာပေါ်မှာချမှတ်ထားတဲ့ဒဏ်ခတ်အရေးယူမှုကို2024 April လကုန်ထိနောက်ထပ်တစ်နှစ်တက်တန်းတိုးလည်ကြောင်းဥရောပကောင်စီကတောက်ကြနေမှာကြေညာပါတယ်ပြီးခဲ့တဲ့နှစ်တွင်းမြန်မာနိုင်ငံအခြေအနေကိုတေချာသုံးသပ်ရမှာမြန်မာနိုင်ငံမှာဒီမိုကရေစီနည်းလမ်းမကျတဲ့လှုပ်ဆောင်မှုတွေလူ့ခွင့်ရေးချိုးဖောက်မှုတွေအတော်ဆူဆူဝါးဝါးဖြစ်ပွားနေတာတွေ့ရစေဖြစ်တဲ့အတွက်အခုလိုတက်တန်းတိုးဖို့ဆုံးဖြတ်ရတာဖြစ်ကြောင်းဖော်ပြထားပါတယ်EU ကအရေးယူတန်ခတ်မှုချမှတ်ထားသူလူပုဂ္ဂိုလ်က103ရှိပြီးကုမ္ပဏီပေါင်းက22ခုရှိကြောင်းနဲ့ဒီလူပုဂ္ဂိုလ်တွေကုမ္ပဏီတွေရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်ထားတယ်လို့သူတို့အတွက်စီးပွားရေးအရင်းမြစ်ရအောင်ဒါမှမဟုတ်သူတို့အတွက်ငွေကြေးထောက်ပံ့မှုတွေကိုသူတို့ကိုဖြစ်စေသူတို့နဲ့ဆက်နွယ်နေသူတွေကိုဖြစ်စေဓာတ်ရိုက်ဒါမှမဟုတ်တွယ်ဝိုက်ပေးအပ်မှုမလုပ်ဖို့တားမြစ်တာပါဒါပြင်သူတို့တွေဥရောပဒေသရင်းဝင်ရောက်မှုအတွက်လည်းခီးသွားကန့်သတ်မှုတွေချမှတ်ထားတယ်လို့ဖော်ပြပါတယ်EU ကမြန်မာပေါ်မှာလက်နက်နဲ့လက်နက်ပစ္စည်းတွေတင်ပို့မှုကိုတားမြစ်ထားတယ်လို့ဆက်သွယ်ရေးဆိုင်ရာစောင့်ကြည့်တဲ့စစ်ပစ္စည်းတင်ပို့မှုတွေကိုလည်းဆက်လက်တားမြစ်ထားကြောင်းကြေညာချက်မှာဖော်ပြထားပါတယ် EU ဥရောပသမဂ္ဂကချမှတ်ထားတဲ့ Digital ဝန်ဆောင်မှုဆိုင်ရာဥပဒေ DSA ရဲ့တင်းကျပ်တဲ့စည်းမျဉ်းတွေနဲ့အညီလှုပ်ဆောင်ဖို့လိုအပ်တဲ့ကုမ္ပဏီတွေရဲ့စည်းရုံးမှာတရုတ်လက်လီဖြန့်ချတဲ့ Shane ကုမ္ပဏီကိုဥရောပသမဂ္ဂကထည့်သွင်းလိုက်ပါတယ်ဥရောပတလွာအွန်လိုင်းဝန်ဆောင်မှုလုပ်ငန်းတွေမှာတလကိုလူပေါင်း45သန်းကျော်အသုံးပြုနေတာကြောင့် DSA စီးမျဉ်းလိုက်နာဖို့ပြတ်ထန်းထားတဲ့ဆင်းမှာကုမ္ပဏီပေါင်း23ခုရှိသွားပြီဖြစ်ပြီးအခုရှိန်ဟာ Facebook, TikTok, Twitter, X နဲ့ YouTube တို့လိုပဲပြတ်ထန်းစီကံအတိုင်းဩဂုတ်လကစပြီးလိုက်နာလှုပ်ဆောင်ရတော့မှာဖြစ်ပါတယ်။ဒီဥရေရအွန်လိုင်းအသုံးပြုတွေလုံခြုံမှုရှိဖို့တရားဝင်ပစ္စည်းတွေမရောင်းဖို့အထူးသဖြင့်လူငယ်လေးတွေအတွက်အနေရှိမဲ့ပစ္စည်းရောင်းချခွင့်တားမြစ်တာဖြစ်ကြောင်းကော်မရှင်ကပြောပါတယ်။ရှိန်းကိုဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံပေါင်း28နိုင်ငံမှာရှိတဲ့အွန်လိုင်းသုံးဆဲသူ108သန်းလောက်ကလစဉ်သုံးဆဲပါတယ်။ EU ကအခုလိုချမှတ်တဲ့စည်းကမ်းကိုလိုက်နာမယ်လို့ရှိန်းကကြေညာတာပါ။စည်းမျဉ်းလိုက်နာမှုရှိမရှိ EU ကစောင့်ကြည့်စုံစမ်းနေတဲ့တခြားကုမ္ပဏီတွေထဲမှာ TikTok, X နဲ့နောက်တရုတ်လက်လီဖြန့်ချီကုမ္ပဏီဖြစ်တဲ့ AliExpress တို့လည်းပါပါတယ်။နောက်တစ်ခု online community မျိုးကိုလည်းဒီစင်းနဲ့ထည့်သွင်းမယ်လို့ခန့်မှန်းနေရပါတယ်။ပါကစ္စတန်မှာရောက်နေတဲ့အာဖဂန်ဒုက္ခသည်တွေကမှတ်ပုံတင်ထားသူတွေကိုဆက်ပြီးနှိမ်ခွင့်ပေးဖို့အတွက်ပါကစ္စတန်အစိုးရကဒီသတင်းပတ်အစောပိုင်းမှာပဲဆုံးဖြတ်လိုက်တာကြောင့်နေရင်ပြန်ဖို့မဆွေးနေတဲ့အာဖဂန်ဒုက္ခသည်တွေအတွက်အဆင်ပြေသွားစေပါတယ်။ဒါပေမဲ့လည်းပါကစ္စတန်အာဏာပိုင်တွေဟာတောင်းနေချေတဲ့အာဖဂန်ဒုက္ခသည်တွေကိုစီးပွားရေးမတည်ငြိမ်တဲ့နေရင်ကိုပြီးခဲ့တဲ့အောက်တိုဘာလတုန်းကပဲအတင်းပြန်ပြီးပို့ခဲ့တာကြောင့်ဆိုးရိမ်နေကြရစေပါ။တနင်္လာနေ့ကတော့ပါကစ္စတန်ဝန်ကြီးချုပ်ရှာဟိမ်ရှာရက်အစိုးရအဖွဲ့ကဧပြီ1ရက်ကနေဇွန်လကုန်အတွင်းတက်တန်းကုံဆုံးမဲ့ဒုက္ခသည်မှတ်ပုံနဲ့ကပ်ပြားကိန်းဆောင်ထားသူတွေကိုဆက်ပြီးနေထိုင်ခွင့်ပေးမယ်လို့ကြေညာခဲ့ပါတယ်။ဒီမှတ်ပုံနဲ့ကပ်ပြားကိန်းဆောင်ထားသူတွေအတွက်ပါကစ္စတန်အစိုးရကကျန်းမာရေးစောင့်ရှောက်မှုပညာသင်ကြားခွင့်နဲ့ဗန်းရှင်းဖွင့်ခွင့်တွေပေးထားတာပါ။2023အောက်တိုဘာမှာပါကစ္စတန်မှာအကြမ်းဖက်တိုက်ခိုက်မှုတွေတိုးလာတဲ့အတွက်နိုင်ငံတွင်းတရားဝင်လာရောက်ခိုးလုံယူနိုင်ငံခြားသားတွေကိုအစိုးရကနှင်ထုတ်ခဲ့တာဖြစ်ပါတယ်။ဒါအာဖဂန်စစ်ဘေးကထွက်ပြေးပြီးပါကစ္စတန်မှာနှစ်ပေါင်း40ကျော်ခိုးလုံနေသူတွေအပေါ်မှာပါတက်ရောက်မှုရှိပါတယ်။လက်ရှိမှာပါကစ္စတန်မှာလာရောက်ခိုးလုံနေတဲ့အာဖဂန်နိုင်ငံသားက3,000+လောက်ရှိတယ်လို့ကုလသမဂ္ဂကပြောပါတယ
်စနေမနေ့ထိတ်တန့်သတင်းတွေကိုဒေါက်ကင်မျိုးသက်ကကြီးညာပေးခဲ့တာပါဖတ်ရမယ်။အခုကဆက်လို့ဆက်သွယ်မေးမြန်းချက်သုံးသပ်ခြင်းနဲ့ပတ်စင်ကဏ္ဍတွေကိုစတိုက်တင်ဆက်သွားပါမယ်။အခုတော့ဆက်သွယ်မေးမြန်းချက်တစ်ခုနဲ့စတင်ပါမယ်။ချင်းပြည်အစိုးရဖွဲ့ဖွဲ့တာနဲ့ပတ်သက်ပြီးဒေါ်လာကွဲလွဲမှုတွေရှိပေမဲ့ဆက်နာရှင်စနစ်ပြုတ်ကျရေးမှာပြည်ထောင်စုအဆင့်တိုင်းဒေသတော်လှန်ရေးအင်အားစုတွေပြည်သူ့ကာကွယ်ရေးတပ်တွေနဲ့ဘယ်သူနဲ့မဆိုပူးပေါင်းလှုပ်ဆောင်သွားမယ်လို့ချင်းကာကွယ်ရေးတပ်ဖွဲ့မင်းတက်ကပြောပါရယ်။ဆက်နာသိန်းတာကိုလက်နက်ကင်ဆက်ကျင်တော်လှန်ခဲ့တာ၃နှစ်ပြည့်လာပြီဖြစ်တဲ့ချင်းကာကွယ်ရေးတပ်ဖွဲ့မင်းတက်ရဲ့ရှေ့လာလာနဲ့ရည်တည်ချက်တွေကိုပြောရေးဆိုခွင့်ရှိသူဘိုးကာကွယ်ရေးကော်မတီအတွင်းမှူးစလိုင်းဟာဟွန်းကိုအွန်လိုင်းကတဆင့်ကျွန်တော်ကပဲဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ။
ဟုတ်ကဲ့လက်ရှိမင်းတက်မြို့နယ်နဲ့ဒေသတဝိုက်ကိုရောအုပ်ချုပ်မှုပုံစံကဘယ်လိုရှိနေလဲဗျဘယ်လိုစီမံထားပါလဲ
ကျွန်တော်တို့ပထမဆုံးကျွန်တော်တို့ဒီတပိတ်ကလာဟိုဖိုင်လာရှိရတယ်မှာကျွန်တော်တပိတ်လုပ်တယ်လာပြီးရတယ်မှာကျွန်တော်ပြည်သူအောင်လို့ ပြည်သူ့အုပ်ချုပ်ရေးကျွန်တော်တို့ကစတပီးရှိလမ်းညွှန်မှုနဲ့ကျွန်တော်တို့ရဲ့အခုလက်ရှိကျွန်တော်စူးစီးချုပ်တာဝန်ထမ်းဆောင်နေတဲ့ဒါလည်းအနိုင်ရထွက်တော်မှတ်ပြဖို့နော်သူကလေတစ်စစ်ကျွန်တော်တို့ဟိုတပည့်အဖွဲ့တွေအရက်ဖက်ကစီပေါင်းကကျွန်တော်တို့ကပါဖာဆိုတာကိုကျွန်တော်တို့အဲ့လားလို့တကယ်ကျွန်တော်တို့အကောင့်ထည့်ပို့ပြီးပါတယ်ဒါဒီကနေတစ်စစ်ကျွန်တော်စီတက်မြင့်တက်ကိုလည်းကျွန်တော်တို့ဟိုပစီးတယ်ပါဖာကိုခုချက်ယူပါလုပ်တယ်ဆိုတော့အဲ့ကလေးကနေကျွန်တော်တို့ပြောမယ်ဆိုတော့2020ခုနှစ်မှာတိုက်ပွဲတွေပြင်းထန်2023ဆိုတော့ဒါကကျွန်တော်တို့ပြည်သူ့ချုပ်ရေးအဖွဲ့ကိုကျွန်တော်တို့ကကောင်းကောင်းမွန်မွန်ကိုကျွန်တော်တို့ရဲ့ရန်တရားလေပတ်တာဟိုကျမကြီးပညာရေးကျောင်းပြီးစုမှုရေးအစပေါ့နော်ကျွန်တော်တို့ဆောင်ရွက်နေခဲ့ပါတယ်ဒါကကျွန်တော်ခုမှတော့မဟုတ်ဘူးဘယ်ကလေးတနေ့နေ့ကလေးရတယ်နော်ဟုတ်ကဲ့
โอเคဒီလာစားမိုင်းတော့ကဒီချင်းပြေအစိုးရဖွဲ့ဖွဲ့တာနဲ့ပတ်သက်ပြီးတော့ CTF မင်းတန်အနေနဲ့တဘောရခွဲလက်တာရှိတယ်ဒါပေမဲ့တဘောရခွဲလက်တာပြဖက်ထားပြီးတော့စစ်ကောင်စီကိုဆက်လက်တော်လှန်ဖို့ဆုံးဖြတ်တယ်ဆိုပြီးတော့ကျွန်တော်တို့သိရပါတယ်ဗျအဲ့တော့လက်ရှိမှာရောဒီချင်းပြေအစိုးရဖွဲ့ချင်းလက်ကောင်ဆယ်ချင်းမြူသားတပ်ဦးစင်နေတဲ့ဒီချင်းမြူသားတပ်မတော် CN အပေါ်မှာဒီ CTF မင်းတန်အနေနဲ့ဘယ်လိုတဘောရရှိပါလဲဗျဒီအ
စိုးရကအယူစီစီနဲ့ ICCD လမ်းကြောင်းကနေကျွန်တော်တို့ချင်းညင်တော်ကသွားမယ်လို့တရားဝင်ထုတ်ပြန်ထားပါတယ်အခုဆိုရင်ကျွန်တော်ချင်းပြေနဲ့အစိုးရဖွဲ့ကိုအရေးကြတော့ဒါကဟိုတမျိုးနဲ့အဖွဲ့အစည်းတစ်ခုတဲကနေဘယ်လိုပြောမလဲပေါ်ဆောင်ဖို့အရင်ခက်ခဲတယ်လေဒါတမျိုးနဲ့တပြည်နယ်လုံးနဲ့ဆိုင်တဲ့ကိစ္စဖြစ်တဲ့အတွက်ကျွန်တော်ချင်းညီတော်မှာတိကျမာမိတ်ဒီအားတို့လောက်ကျွန်တော်လုပ်ရင်ကျွန်တော်ရဲ့ညီတော်အနေနဲ့ပူးပေါင်းပြီးမှကျွန်တော်ကဒီချင်းပြည်နယ်အစိုးရဖွဲ့ဟိုဖြစ်ပေါ်လာဖို့ပေါ့နော်ကျွန်တော်ကြိုးစားနေတယ်ဆိုတော့ကျွန်တော်တို့ကတော့ဒါကချင်းပြည်နယ်အစိုးရဖွဲ့စီကိုကျင်းနဲ့အခုကျွန်တော်ဆုံးမပြောတော့ဒါကမင်းတက်တပြောက်ထဲကလုပ်လို့မရဘူး။ဟိုဘယ်အဖွဲ့အစည်းတစ်ခုထဲကနေဒါကပြည်နယ်တစ်ခုလုံးရဲ့အစိုးရဖြစ်ဖို့ကြိုးကျွန်တော်ကမ္မကထာလုပ်ဖို့မလွယ်ဘူးပေါ့။အားလုံးရဲ့သဘောတူမှုခုကျွန်တော်လိုချင်တဲ့ဆက်တွဲဒီမိုကရေစီဖြစ်တဲ့အတွက်ဒီကျွန်တော်တို့ဒီမိုကရေစီနိလန်ချချင်းပြည်နယ်မှာပါတဲ့အဖွဲ့အစည်းတိုင်းရဲ့သဘောထားတွေကိုကျွန်တော်တို့အတက်နိုင်ဆုံးစူးစီးပြီးမှကျွန်တော်တို့ဒီချင်းပြည်နယ်အနေနဲ့တာကိုလက်ကျေးဇူးပို့ဆောင်သွားမယ်ပေါ့နော်ကျွန်တော်တို့ချင်းပြည်နယ်တွေက ICIC Lunch ICNCC လမ်းကြောင်းကနေချင်းပြည်နယ်ဆိုရဖြစ်ဖို့အတွက်ဆက်လက်လုပ်ဆောင်သွားမယ်လို့ချင်ပါတယ်ဟုတ်ကဲ့
ဟုတ်ကဲ့အနာဂတ်မှာဆိုရင်ရောဒီချင်းပြည်အစိုးရအဖွဲ့မှာပူးပေါင်းပါဝင်တာမျိုးဖြစ်လာနိုင်မလားခင်ဗျာ
ဒါကတော့ကျွန်တော်တို့ကဒီကျွန်တော်တို့ကလမ်းချင်းလူကြတယ်လမ်းချင်းလူတွေကျွန်တော်ပြချက်တွေလည်းလူကြတယ်အာဏာရှင်ပြုတ်ချဖို့ရေးကျွန်တော်တို့ရဲ့တန်းတူအခွင့်အရေးတွေတိုင်းရင်းသားအခွင့်အရေးတွေဒါတွေကကျွန်တော်တို့မူဝါဒတွေလမ်းကြောင်းတွေလူကြတယ်ဒါပေမဲ့တော့ကျွန်တော်တို့အခုအချိန်နေမှာကျွန်တော်တို့ရဲ့ဘယ်လိုပြောမလဲအချင်းလန်းကောင်စီမှာလည်းသူ့မူဝါဒတွေနဲ့ရှိတယ်ကျွန်တော်တို့ ICICC ရဲ့ဒေသမှာချင်းညီတော်မှာလည်းရှိတယ်ဒါကကျွန်တော်ကနိုင်ငံရေးစဉ်းစားဖို့ဖြစ်တဲ့ကြကျွန်တော်တို့လမ်းချင်းသူတွေတချင်ချင်းမပြတ်ဆုံးကြမှာအားလုံးကအဘေါ်ဒါကြီးကြီးနဲ့ချင်းပြည်နယ်အစိုးရဖြစ်ဖို့ရေးလို့တာအားလုံးကစိတ်ရင်းမှန်နဲ့ဖြစ်ကြရင်ကျွန်တော်တို့ပြန်ဆုံးပြန်မဆုံးနိုင်ကြအကြောင်းရှိမှာပေါ့ဒါမှမဟုတ်ကျွန်တော်တို့ဆုံးတော့ပြောသလိုအခုကချင်းပြည်နယ်ချင်းလူပြည်သူလူထုကိုဟိုအတွက်တကယ်စစ်မှန်တဲ့ပြည်နယ်အစိုးရဖြစ်ဖို့ရေးဆိုရင်ကျွန်တော်တို့တွေတောင်အားလုံးရဲ့သဘောထားတွေအားလုံးရဲ့ဒီမိုကရေစီနည်းလမ်းကြကြပုံဆောင်ရမယ့်ဟာရှိတယ်ပေါ့နော်အဲ့ဒါလေးဒါကျွန်တော်တို့တိုက်ဆိုင်သွားရင်ကျွန်တော်တို့ချင်းမဆုံးကျွန်တော်တို့ရဲ့စီတမ်မင်းတက်မှာလည်းအများကြီးမူဝါဒရှိတယ်လို့ဂျန်နက်ဖက်စီတွေမှာရှိတယ်ကျွန်တော်တို့ဆစ်အာနာရှင်ပြုံးကြတဲ့မိတိလက်နက်ကိုင်အဖွဲ့မစီးနဲ့မဆိုးကျွန်တော်တို့ကလက်တွဲပုံဆောင်နိုင်ရဲ့လို့ကျွန်တော်တို့မူဝါဒမှာပါတယ်လို့ပဲကျွန်တော်တို့ဂျန်နက်အဖွဲ့အနေနဲ့ကျွန်တော်တို့ညီတော်ပေါ့နော်ဒီတိလကရဲ့ပေါ်စီတဲ့ကျွန်တော်တန်းချင်းတူကျွန်တော်ပြန်ဆုံးကြအောင်ဟုတ်ကဲ့
ဟုတ်ကဲ့ CDF မင်းတပ်အနေနဲ့ပေါ့နော်ဒီပြည်တော်စုတစ်ခုလုံးဆိုရင်တော့ဘလို့ရက်တိချက်မျိုးဘလို့ပူပေါင်းပြီလို့ရှိမှာဗျာ
ဟုတ်ကဲ့ကျွန်တော်ကအခုမင်းတပ်မျိုးနဲ့ဆိုလဲကျွန်တော်တို့ကဥပမာကျွန်တော်တို့ရဲ့ဘူဝါဒမပါဘူးလို့ပြောမှာကျွန်တော်တို့ချင်းဒီအခုကျွန်တော်တို့ရဲ့ဒီဟိုချင်းညောင်ဆစ်စင်ပါလေအခိုင်တက်တော်ကလည်းဟိုပေါင်းရဖြစ်ပါတယ်ဒါပေမဲ့ကျွန်တော်တို့စောပိုင်းကာလမင်းတပ်မျိုးရဲ့တိုက်ပွဲအောင်မြင်မှုတွေအားလုံးကလည်းဒီရုံးနေကလည်းကျွန်တော်တို့ကတော့အများကြီးအဲဘယ်လိုလဲကျေးဇူးတရားရှိတယ်ကျွန်တော်တို့တွေကတိုက်ပွဲတွေပြင်းထန်လာတဲ့ဆစ်ချောင်လာတဲ့အချိန်မှာလည်းရောင်းနေဖက်ကနေကျွန်တော်တို့ဖက်ကိုစားနေရခါလေးအသက်ဆာအရာရာပေါ့နော်ကူညီပေးခဲ့တယ်သူဒီလိုပါပဲကျွန်တော်တို့ကရောင်းနေမှာတိုက်ပွဲတွေမှာကျွန်တော်တို့ပေါ်ဆောင်တယ်ကျွန်တော်တို့ကတော့ကျွန်တော်တို့ရဲ့ဘူဝါဒလမ်းစဉ်အတိုင်းပဲပြည်တော်စုအစ်စ်အနေနဲ့လည်းကျွန်တော်ချင်းညီနောင်အနေနဲ့လည်းရှစ်ဆက်ပြီးမှအရှင်ပြုတ်ကြရေးဆိုပြီးပြည်တော်စုအစ်စ်လည်းကျွန်တော်တို့ပဲ IA ဘယ်ဖြစ်ဖြစ်ကျွန်တော်တို့ရဲ့ပြည်သူ့ကာကွယ်တပ်ရဲ့ပုံပေါင်းပြီးမှပြည်တော်စုဒီအာဏာရှင်အောက်လက်အောက်ပါလေဟုတ်ပေါ်နော်ဟိုကျွန်တော်တို့အာနာရှင်ပြုတ်ကြရေးတော့တဲဖွယ်ပစီနဲ့ဆိုပူပေါင်းပြီးမှပြည်တော်စုအဆင့်ကိုရောက်အောင်သွားမှာပါဟုတ်ကဲ
့ဟုတ်ကဲ့ဗျမင်းတပ်မြို့နယ်ထဲမှာလက်ရှိတိုက်ပွဲအခြေအနေကဘယ်လိုရှိနေပါလဲဗျစစ်ကောင်စီဘက်ကရောဘယ်လိုလှုပ်ရှားမှုတွေရှိပါလဲဗ
ျကျွန်တော်တို့မင်းတပ်မြို့နယ်ထဲကပြောမယ်ဆိုတော့ဒီ2020ဒီဇင်ဘာဇန်နဝါရီလ30ရက်နေ့ကလွှဲရင်စကားစကားဒီ သူတို့ရဲ့တဆွမ်းနေတဲ့နေရာကနေအပြင်ဘက်ကိုဟိုမြို့နယ်တဲ့ကိုစစ်ကြောင်းထိုးတာမျိုးထွက်တာမျိုးမလုပ်နိုင်တဲ့အနေအထားမျိုးရှိပါတယ်ကျွန်တော်တို့မင်းတပ်မြို့နယ်ထဲမှာမင်းတပ်မြို့တောင်မှပဲကျွန်တော်တို့ဟိုမင်းတပ်မြို့မှာရက်ကလေးရက်ကရှိတဲ့ထဲမှာကိုကျွန်တော်တို့ကဟိုဟိုအရှိပေါ့နော်မင်းတပ်မြို့ရဲ့အရှိပင်ရက်ကိုတော်တော်များများကိုကျွန်တော်တို့ကစူးမှုထားတဲ့အနေအထားမျိုးရှိတယ်ကျွန်တော်စကားဆနဲ့စကားဆရဲ့အဲနိကိုလီခလာနိကိုလီတဲ့မှာရှိတယ်ရက်စကန်မှာရှိတယ်သူတို့အခြေချတဲ့နေရာကနေဒီစကားဆရဲ့ဟိုအချမ်းတဆကစားရေရေပေါ်ရေဟိုတက်ဖို့ဝင်ရတော့အပြင်မထွက်နိုင်ဘူးပေါ့နော်ကျွန်တော်တို့85ရာခိုင်နှုန်းကျေးရွာအကုန်လုံးကျွန်တော်တို့စုထားတယ်လို့ပြောလို့ရမယ်ဆိုတော့တခုတော့ရှိတယ်ကျွန်တော်ဘက်မှာစစ်ကြောင်းမတူးလာနိုင်တဲ့ချိန်မှာကျွန်တော်တို့ဒါကအခုမှတော့မဟုတ်ဘူး2017တိုက်ပွဲအစကတည်းကနေတောက်လျှောက်ကျွန်တော်တို့ကိုဒီလက်နေကြီးတွေနဲ့ဒီအရေးရှိမြင်တာပေါ့နော်သူတို့စိတ်ချင်အောင်တိုက်ပွဲမရှိခင်အချမ်းဖက်ပြည်သူအချမ်းဖက်လုပ်ရတယ်ပေါ့နော်ဆရာစုတွေရတော့ဒါကနေ့စဉ်ဒီကကျွန်တော်တို့ချုပ်ပြရတဲ့ဖြစ်မှာရှိတယ်အလုံးစုံတည်းရတယ်ဒီဧပြီလအထဲမှာဆိုလဲအစောပိုင်းဧပြီလတရက်နေ့မှာဆိုကျွန်တော်တို့ပြင်းပြထန်တာလေးရောင်းတိုက်ခတ်မှုရှိတယ်အဲလက်တောင်းလျှောက်ပေါ့နော်ကျွန်တော်မြင့်တက်မှုတွေတော့ဧပြီလထဲမှာဆိုတိုက်ခတ်မှုရှိတယ်
ဧပြီလ3ရက်နေ့ကမင်းတပ်မျိုးနယ်တဲ့ကချေရတရွာကိုစင်ကွဲဘုံတွေနဲ့တိုက်ခိုက်ခဲ့တယ်ဆိုတဲ့သတင်းကိုတော့စစ်ကောင်စီဘက်ကညှင်းထားပြီးတော့ဘုံကျဲတိုက်ခတ်တာမရှိသလိုတိုက်ပွဲလည်းမဖြစ်ခဲ့ဘူးလို့ထုတ်ပြန်ထားတာရှိပါတယ်ခင်ဗျာအခုသတင်းပို့ပို့ချက်တပုတ်နဲ့ဆက်ပါမယ်စစ်ပွဲဖြစ်နေတဲ့တိုင်းရင်းသားဒေသတွေမှာသတင်းရယူခွင့်သတင်းသမားလုံခြုံရေးနဲ့သတင်းလွတ်လပ်ခွင့်ပေါ်ချိန်ချောက်မှုတွေရှိနေတဲ့ပတ်သက်လို့မြန်မာသတင်းမီဒီယာနဲ့သတင်းတောက်တွေကြားစိုးရိမ်ပူပန်မှုတွေဖြစ်နေတဲ့အကြောင်းလွတ်လပ်သောမြန်မာသတင်းမီဒီယာကောင်စီ IPCM ကဧပြီလ26ရက်နေ့မှာထုတ်ပြန်ပါတယ်ဒေမီဒီယာလွတ်လပ်ခွင့်တင်းကျပ်လာမှုအပေါ်သက်ဆိုင်ရာအဖွဲ့အစည်းတွေနဲ့တွေ့ဆုံပြီးညှိနှိုင်းမှုလုပ်နေတဲ့အကြောင်းလည်းပြောပါတယ်။ဒီကြောင့်သတင်းပိပုတ်ချက်ကိုကိုရဲမောင်ကပြောပြပါမယ်ခင်ဗျာ
။ယခုဧပြီလအတွင်းကရင်နီပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီ IEC ကထုတ်ပြန်ထားတဲ့မီဒီယာကျုံ့ဝင်ဆိုင်ရာညွှန်ကြားချက်နဲ့ကရင်အမျိုးသားအစည်းအရုံး KNU ကထုတ်ပြန်လိုက်တဲ့သတင်းနဲ့ပြန်ကြားရေးလုပ်ငန်းဆိုင်ရာ policy မူဝါဒတွေကျင့်ဝတ်စည်းကမ်းတွေဟာသတင်းသမားတွေရဲ့လုံခြုံရေးသတင်းလွတ်လပ်ခွင့်အပေါ်ချိန်ကျောက်နေတယ်လို့မြန်မာသတင်းမီဒီယာနဲ့သတင်းတောက်တွေအကြားစိုးရင်ပူပန်မှုဖြစ်ပေါ်နေကြောင်းလွတ်လပ်သောမြန်မာသတင်းမီဒီယာကောင်စီကဧပြီလ26ရက်နေ့မှာထုတ်ပြန်ထားပါတယ်။မီဒီယာကျင့်ဝတ်နဲ့အညီသတင်းရယူပိုင်ခွင့်ပြုဖို့အတွက်စစ်ပွဲဖြစ်နေတဲ့တိုင်းရင်းသားနယ်တွေအားလုံးရည်ရွယ်ပြီးထုတ်ပြန်လိုက်တာဖြစ်ကြောင်းလွတ်လပ်သောမြန်မာသတင်းမီဒီယာကောင်စီ IPCM အသွင်ရင်းမှုတိုးစော်လက်က VOA ကိုပြောပါတယ
်။အဓိကတော့ဗျာကျွန်တော်တို့ပြောချင်တာသတင်းသမားတွေဒီလေသတင်းမီဒီယာကျင့်ဝတ်ပေါ့ဥပမာကျွန်တော်တို့ VOA မှာလည်း VOA ကုတ်တော်ကနေရှိတယ်မီဒီယာတွေမှာလည်းမီဒီယာကျင့်ဝတ်တဲ့အညီကျွန်တော်တို့အဓိက access to information ပေါ့ဗျာသတင်းရယူပိုင်ခွင့်ကိုကျင့်ဝတ်တဲ့အညီယူတာကိုပေးပါလို့ကျွန်တော်တို့ပြောတာပါအဓိကတော့ဗျာနော်အခုလောလောဆယ်လက်ရှိကတော့ IEC နဲ့ KNU ကထောက်ထားတော့သူတို့ပဲတည်ပြောသလိုဖြစ
်သတင်းရယူမှုကိုတိုင်းရင်းသားလက်နက်ကိုင်တွေရဲ့ကန့်သက်ချက်တွေကြောင့်မြေပြင်သတင်းရယူနေတဲ့သတင်းသမားတွေအတွက်စိန်ခေါ်မှုတည်းရဲ့ဖြစ်စေသလိုသတင်းလွတ်လပ်ခွင့်ကိုထိခိုက်ပုံကျင်းစေတယ်လို့ KNU နယ်မြေမှာသတင်းရယူနေတဲ့သတင်းနောက်တူကပြောပါတယ်
။မြေပြင်မှာသတင်းရယူတဲ့သတင်းနောက်တွေအတွက်ဒါကြီးမားတဲ့စိန်ခေါ်မှုတစ်ခုဖြစ်တယ်။သတင်းလွတ်လပ်ခွင့်ကိုလည်းထိခိုက်စေတယ်။သတင်းလွတ်လပ်ခွင့်ပေါင်းပို့ပြီးကျင်းသွားတာပေါ့နော်။ဒီအချိန်လေးမှာသတင်းသမားတွေကအစီအမံသူသတင်းရယူနေရတာဖြစ်တယ်။သူတို့ရဲ့အသက်လုံခြုံရေးကိုလည်းပဲဒါဂရုစိုက်နေရတာဖြစ်တဲ့အတွက်ပေါ့လေ။အခုလိုသူတို့ရဲ့သတင်းရယူတဲ့နေရာမှာဒီလိုမျိုးကန့်သက်ချက်တွေသမချက်တွေကဒီစီကန်းချက်တွေကတကယ်ကိုလုံုံရင်းရစိုးရင်းစရာဖြစ်တယ်လို့မြင်တယ်ပေါ့နော်ဒါတွေကိုလည်းသက်ဆိုင်ရာတာဝန်ရှိတဲ့သူတွေကလည်းဒါထည့်သွင်းစဉ်းစားဖို့လိုတယ်လို့ပြောချင်ပါတယ
်လွတ်လပ်သောမြန်မာသတင်းမီဒီယာကောင်စီရဲ့ထုတ်ပြန်ချက်နဲ့ပတ်သက်လို့ကရင်မျိုးသားအစည်းအရုံး KNU ဘက်ကထုတ်ပြန်ချက်သိရဖို့ VOA ကဆက်သွယ်ခဲ့ပေမဲ့သတင်းပြန်ကြားခြင်းမရှိသေးပါဘူးကရင်မျိုးသားအစည်းအရုံး KNU ရဲ့သတင်းနဲ့ပြန်ကြားရေးလုပ်ငန်းဆိုင်ရာ policy မူဝါဒများကျင့်ဝတ်စီကံများရဲ့အခန်းစနစ်ပြင်ပသတင်းဌာနတွေလှုပ်ဆောင်ရမယ့်လှုပ်ထုံးလုံနည်းများအရ KNU ထိန်းချုပ်နယ်မြေမှာသတင်းလာယူမဲ့ပြင်ပသတင်းဌာနတွေဟာ KNU ရဲ့ဗဟိုဌာနချုပ်ကိုကြိုတင်ခွင့်ပြုချက်တောင်းခံရမှာဖြစ်ပြီးကြိုတင်ခွင့်ပြုချက်တောင်းခံရမှာသတင်းဌာနအမည်သတင်းထောက်ကပ်သတင်းသွားယူမဲ့နေရာသတင်းရယူမဲ့အကြောင်းအရာတွေကိုပူးတွဲတင်ပြရာကြောင်းနဲ့အဖွဲ့အစည်းရဲ့လုံခြုံရေးဂုဏ်သိက္ခာနဲ့ပုံရိပ်ကိုထိခိုက်နစ်နာပျက်စီးဆုံးရှုံးစေမဲ့ပြုမှုလှုပ်ဆောင်ချက်များကိုရှောင်ကြဉ်ရမှာဖြစ်ပြီးလူဝဘာကရိုက်ကူးထားတဲ့ရုပ်သံများဖြစ်စေဓာတ်ပုံများဖြစ်စေတာဝန်ရှိသူများကစစ်ဆေးရင်တောင်းခံလာပါကရိုက်ကူးထားတာကိုပြသပေးရမယ်ဆိုပြီးပြီးခဲ့တဲ့ April 27ရက်နေ့ကကန့်သက်ချက်တွေတင်းကျပ်ထုတ်ပြန်ထားပါတယ်အလားတူကရင်နီပြည်ကိုသတင်းလာယူမဲ့ပြည်တွင်းပြည်ပသတင်းမီဒီယာအပါအဝင်အလွတ်တန်းသတင်းတောက်တွေလိုက်နိုင်ရမယ့်မီဒီယာကျင့်ဝတ်ဆိုင်ရာညွှန်ကြားချက်စီကံသတ်မှတ်ချက်တွေကိုပြီးခဲ့တဲ့ April 16ရက်နေ့ကကရင်နီပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီ IEC ကထုတ်ပြန်ထားပါတယ်သတင်းလွတ်လပ်ခွင့်ကိုချိန်ချောက်ပြီးပေါင်ချင်းအောင်လှုပ်ဆောင်နေရမဟုတ်ပဲမလိုလားအသက်ပြည်သနာမရှိစေရင်းနဲ့နှစ်ဖက်ပွတ်တိုက်မှုမရှိအောင်ညှိနှိုင်းလှုပ်ဆောင်သွားဖို့ရှိကြောင်းကရင်ပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီ IEC ရဲ့အသွင်ရင်းမှုနှင့်ကိုပညာက VOA ကိုပြောပါရယ်
ဒီဟာကကျွန်တော်တို့အနေနဲ့ဘောင်ကျင်းတယ်လို့ခန်းစားရင်ဘောင်ကျင်းသွားနိုင်တယ်။ဒါပေမဲ့ဒါမူဝါဒပိုင်းဆိုင်ရာအစိုးရတရားဖြစ်စီအစုပ္ပတုပ္ပဒါတတ်မှတ်ရမယ်ရှိရမယ်ဟိုနီလာနေဖြစ်တော့ပေါ့နော်။တချို့အပိုင်းမှာကျွန်တော်တို့ခက်ခဲကြုံနေတယ်ဆိုတာကျွန်တော်နားလည်တယ်။ကျွန်တော်တို့ရဲ့တချို့အတုံးတို့မှာအားနည်းချက်ရှိဆိုကျွန်တော်တို့နားလည်ထားတယ်။ဒါပေမဲ့လည်းဒီဟာကိုကျွန်တော်တို့ဒီစင်တကြပေါ့နော်ကျွန်တော်တို့နဲ့အတူဒီပြဿနာကိုဘယ်လိုဖြေရှင်းကြမလဲ။ဒီဟာဘယ်လိုကျော်လွှမ်းကြမလဲဆိုတဲ့စဉ်းစားချက်ရှိရင်တော့ကျွန်တော်တို့ကတော့ဒီနေ့မီဒီယာတစ်ဖွဲ့ချင်းစီဖြစ်စီအာဒမဟောလေဒီတိမီယာကောင်စီတဖွဲ့ချင်းဒစုချင်းစီဖြစ်စီဘာကျွန်တော်တို့တွေ့ဖို့အတွက်အစီအစဉ်ဖြစ်တဲ့အခုလည်းတွေ့နေအောင်လဲကျွန်တော်တို့ဒီဘာခဏပြောစီမံအစီအစဉ်တွေရှိတဲ့စီမံချက်တွေရှိပါတယ
်ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုကိုရည်မှန်းထားသောတက်ဆိုင်ရာအဖွဲ့အစည်းတွေအနေနဲ့သတင်းမီဒီယာလွတ်လပ်ခွင့်စံနှုန်းများတန်ဖိုးများကိုလေးစားပြီးကျင့်သုံးစီဖို့လွတ်လပ်သောမြန်မာသတင်းမီဒီယာကောင်စီကတိုက်တွန်းလိုပါကြောင်း IPCM ရဲ့ထုတ်ပြန်ချက်ကဖော်ပြထားပါတယ်လောလတ်သောသတင်းမီဒီယာလုပ်ငန်းရဲ့သဘောတဘာဝကျင့်ဝတ်စံနှုန်းသတင်းရယူခွင့်ဆိုင်ရာနဲ့သတင်းမီဒီယာအချင်းချင်းထိန်းချုပ်မှုစတဲ့သတင်းမီဒီယာအခန်းကဏ္ဍတွေကိုရှင်းလင်းတင်ပြရန်တက်ဆိုင်ရာအဖွဲ့အစည်းတွေနဲ့တွေ့ဆုံရေးကိုလည်း IPCM ကစီစဉ်ချက်ရှိတယ်လို့ဆိုပါတယ်။သတင်းသမားတွေစောင့်ထိုင်းရတဲ့ကျင့်ဝတ်ကိုလိုက်နာကျင့်သုံးရန်တိုက်တွန်းနှိုးဆော်ပြီးမိမိကိုယ်ကိုထိန်းချုပ်ကျင့်မဲ့ရေးစနစ်ကိုလည်းရေးဆွဲပြဋ္ဌာန်းထားကြောင်းနဲ့လျင်မြန်စွာပြောင်းလဲဖြစ်ပေါ်နေတဲ့မြန်မာနိုင်ငံ၏အခင်းအကျင်းမှာသတင်းသမားတိုင်းလိုက်နာတင်တဲ့ကျင့်ဝတ်ကိုလာမယ့်မေလ3ရက်နေ့ကမ္ဘာသတင်းလှုပ်လှခွင့်နေမှာ IPCN ကထုတ်ပြန်သွားမှာဖြစ်ကြောင်းထုတ်ပြန်ချက်ထဲမှာအသိပေးထားပါတယ်ခင်ဗျာ
ကိုရဲမောင်ပြောပြခဲ့တာပါခင်ဗျာအခုဆက်လက်ပြီးကမ္ဘာမီဒီယာတွေထဲမှာမြန်မာနိုင်ငံနဲ့ပတ်သက်လို့ဘယ်လိုများသုံးသပ်ရေးသားနေကြလဲဆိုတာကိုကြည့်အောင်ပါဦးကျော်စန်းသားကမူရင်းအသုံးနှုန်းနဲ့မူရင်းအပေါ်မှာပြထုတ်နှုတ်ပြောပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့ကုရပပြောပြဖို့ရွေးချယ်ထားတဲ့အကြောင်းအရာတွေကတော့အဓိကအားဖြင့်မြန်မာနိုင်ငံစစ်ကောင်စီရဲ့အနေအထားနဲ့တော်လှန်ရေးလှုပ်ရှားမှုအခြေအနေတွေဖြစ်ပါတယ်အဲ့ဒီမှာပထမဆုံးပြောပြဖို့ရွေးချယ်ထားတာကတော့ The bottom is falling out for Myanmar's junta အောက်ခြေကရိုင်လဲပြိုကွဲလာနေတဲ့မြန်မာစစ်ကောင်စီဆွဲခေါင်းဆောင်နဲ့ Joshua Katlin ရဲ့သုံးသပ်ချက်ဖြစ်ပါတယ် Council on Foreign Relations ကိုခေါ်တဲ့ CFR.org ကသူတို့ပြောပြမှာပါခင်ဗျာစစ်မြေပြင်မှာအရေးနိုင်တာတက်ကိုဆုံးခွာသွားတာနေမြေဆုံးထွက်ရတာစတဲ့ဆုံးရှုံးမှုတွေများလာတော့မြန်မာစစ်တပ်ဟာအောက်ခြေကပြိုလဲလာနိုင်ပြီဒီအချိန်တွေအတွက်လိုအပ်သလိုပြင်ဆင်ကြရတော့မယ့်အခြေရောက်လာပြီစစ်ကောင်စီအတွင်းအကွဲအပြဲဖြစ်လာနိုင်သလိုစစ်အုပ်စုဟာဆုံးရှုံးမှုတွေကိုပြန်လည်ရနိုင်ဖို့ဥမိုရက်ဆက်ကြံကြုတ်တဲ့ဤတွေကိုသုံးလာနိုင်တယ်ဒါမှမဟုတ်ပြည်ပမှာစုဆောင်ထားတဲ့ချမ်းသာကြွယ်ဝမှုတွေကိုမထိခိုက်အောင်ကြိုးပမ်းပြီးပြည်ပကိုတင်းရှောင်သွားနိုင်တယ်လို့ဆိုပါတယ်ရာဂျီကိုတော်လှန်ရေးအင်အားစုတွေစီလက်လွတ်လိုက်ရပြီဆိုရင်မြန်မာစစ်တပ်အနေနဲ့စိတ်ဓာတ်ပြက်ပြားလာပြီးစစ်ကောင်စီရဲ့ရှေ့လာလာပေါ်သံပြားရှိလာတဲ့ထိုင်းနိုင်ငံအစိုးရကခွင့်ပြုမယ်ဆိုရင်တော်လှန်ရေးမဟာမိတ်တွေအတွက်လက်နက်အင်အားလူအင်အားဖြည့်တင်းနိုင်ရာအဓိကလမ်းကြောင်းပင်သွားမှာဖြစ်တယ်လို့လည်းဆိုပါတယ်။နေပြည်တော်ဒရုန်းနဲ့တိုက်ခိုက်နိုင်ခဲ့တာဟာလည်းအပြည့်အစုံသိမ့်မရှိကြပေမဲ့စစ်တပ်ရေးရာကြီးမားတဲ့ထုနှဲမှုတစ်ခုဖြစ်တယ်။နိုင်ငံအနောက်ဖက် AA ရခတ်တပ်တော်စီမံအကြီးအကျယ်ရှုံးနေနေသလိုစစ်ကောင်စီရဲ့အရေးနိုင်မှုကနေရာတကာမှာဖြစ်လာတော့မျိုးပေါ်နေရာတွေကလွဲပြီးထိမ့်ချုပ်နိုင်ပါသေးရဲ့လားလို့မေးစရာဖြစ်နေပြီးသူတို့တပ်မှအရာရှိကြီးတွေကလွဲလို့ကျန်တပ်ဖွဲ့ဝင်တွေအတွက်အနှိမ့်ဆုံးထောက်ပံ့နေရတဲ့ရိခါတွေလည်းကုန်ခန့်လာနေပြီလို့စွန့်ခွာလာသူတွေပြောတဲ့အကြောင်း The Washington Post သတင်းစာကကဖော်ပြထားပါတယ်သူတို့ရဲ့စစ်တပ်ရှုံးနိမ့်မှုတွေကိုမဖုံးကွယ်နိုင်တော့သလိုတော်လှန်ရေးအင်အားစုတွေဟာ Terrorist အကြမ်းဖက်သမားတွေမဟုတ်ဘူးဆိုတာဟာလည်းပဲပြောင်းသွားသူတွေများလာတာနဲ့အမျှပေါ်လွင်လာပြီလို့ဆိုထားပါတယ်တစ်ဖက်မှာလည်းရုရှားကလွဲလို့စစ်ကောင်စီကိုလက်နက်ထောက်ပံ့တဲ့နိုင်ငံမရှိသလောက်ဖြစ်တဲ့ရုရှားဒီပင်လေယူကရိန်းစစ်အတွက်လိုအပ်နေလို့မြန်မာကိုထောက်ပံ့ထားတဲ့လက်နက်တွေပြန်တောင်းနေရပြီမြောက်ကိုရီးယားရဲ့လက်နက်ကိုလည်းရုရှားကအလေးထားနေရပြီ2021စစ်ကောင်စီတက်လာကြတဲ့ကမထီရောက်ခဲ့တဲ့အာဆီယံဟာလည်းဒီချင်းချန်စီခွတ်ထိုင်ခဲ့တဲ့အဖွဲ့ဝင်နိုင်ငံတချို့ဟာအခုစစ်ကောင်စီရဲ့ဆက်လက်တည်တံ့ရေးအပေါ်သံတရားဖြစ်လာကြပြီထိုင်းဆိုရဆိုရင်ပုံမှန်သဘောပေါက်လာပြီးပြင်ဆင်မှုတွေအောင်လုပ်နေပြီလို့ဆိုထားပါတယ်ဆိုတော့စစ်ကောင်စီဘလောက်ထိဆက်လက်ခံနိုင်ဦးမှာလဲနောက်ဆုံးကစားကွက်အဖြစ်ဒေါ်အောင်ဆန်းစုကြည်နဲ့ထိတန်းအကျဉ်းသားတွေကိုအဆုံးချပြီးနေနပန်းလှအောင်ပြန်ကြိုးစားဦးမှာလားဒါမှမဟုတ်သူတို့လူစားတိုင်းအဖြစ်အဆုံးချကာကွယ်ရမလားတပ်တွင်းအာဏာသိမ်းမှုပဲဖြစ်လာလိမ့်မလားစသဖြင့်ဤမျိုးစုံဖြစ်လာနိုင်တယ်ဒါကြောင့်ဖြစ်နိုင်ကြီးအလုံးကိုအလေးနဲ့ထားစဉ်းစားပြီးပြင်ဆင်ကြမှာဖြစ်တယ်လို့ဤသာထားတာဖြစ်ပါခင်ဗျာ
to set him away, gene at risk of collapse as resistance spreads. Kugan don han yi jie bian la ne mya sit kaung si song shung bu la la si ni so le kaung si ne yuri prashad ye thung da je ko ro socialistwork.co.uk ga to nu pyo pya lo ba de socialist mine yi da thai de bo lo pyo a ma phit par khnya sit kaung si ja shung mu ni la bi de jang tai khai da ga lwe lo tung pyan sia ni lan ma si ro bu တွန်းလိုက်အင်အားစုတွေမှာမတူကွဲပြားတဲ့တခါတရံအချင်းချင်းပြိုင်ဆိုင်နေတဲ့သူတွေလူမျိုးစုတွေဖွဲ့စည်းပေါင်းစုံပါဝင်တဲ့သူတွေတူညီချက်ကစစ်ဘုတ်ချုပ်တွေကိုဖယ်ရှားသူတို့ကိုယ်ပိုင်အစင်တန်းရယူဖို့ဖြစ်ပြီးဒီမိုကရေစီဆန္ဒပြပွဲနှိမ်နှင်းမှုကြောင့်ထွက်ပြေးလာရသူလူငယ်ထောင်ပေါင်းများစွာကိုလည်းသူတို့ကလေ့ကျင့်သင်တန်းပေးခဲ့ရတယ်။ပုံမှန်သူတွေရဲ့ခွန်အားကတော့နိုင်ငံတော်ကလူတွေရဲ့ထောက်ခံမှုပဲဖြစ်တယ်။ဆရာနာရှင်စတစ်ကိုအလုံးကမုန်းပြီးကြတယ်အဲဒါပေမဲ့သူတို့ညီညွတ်မှုဟာယာယီသဘောပဲလူမျိုးစုတပ်ဖွဲ့20ရောစီဘီကိုပိုင်အုပ်ချုပ်ရေးအော်တိုနိုမီအတွက်ဆယ်စုနှစ်များစွာတိုက်ခိုက်လာကြတာဖြစ်သလိုသူတို့ချင်းချင်းနယ်မြေလူတိုက်ခိုက်တာလည်းရှိတယ်ဒေသတွင်းအင်အားအကြီးဆုံးဖြစ်တဲ့တရုတ်နိုင်ငံကတော့စစ်ကောင်စီပြိုကွဲပြီးအချင်းချင်းတိုက်ပွဲတွေဖြစ်လာမှသူတို့နယ်စပ်ကိုပြန့်နှံ့လာမှဒေသတွင်းပဋိပက္ခဖြစ်လာမှမလိုလားဘူးသူသဖြင့်စစ်ကောင်စီပြိုကွဲတာကိုအနောက်နိုင်ငံတွေကအဆုံးချပြီးတရုတ်ရဲ့အကျိုးစီးပွားထိခိုက်အောင်လုပ်မှာကိုသူတို့လုံးဝမလိုလောက်ဘူးမြန်မာနိုင်ငံမှာနေချက်ကြီးစုံမှုပြန်ဖြစ်လာရင်တော့သမိုင်းမှာကြုံခဲ့တဲ့ဆုံးရှုံးမှုတွေနဲ့ပြန်လည်ရင်ဆိုင်ရမယ်ပြည်တွင်းစစ်တွေဆက်လက်ဖြစ်နေလိမ့်မယ်ဆိုတော့မျှော်လင့်အားထားရမှာကအလုံသမားနဲ့ဆင်းရဲသားတို့ဟာသူတို့အချင်းချင်းအကြတူညီမှုတွေကိုသူတို့လူမျိုးစုတွေကအထက်လွှာတွေရဲ့အကျိုးစီးပွားတက်ပို့ပြီးတော့အစီအမံပြုအလေးထားမှာပဲဖြစ်တယ်လို့လူတန်းစားအမြင်နဲ့သုံးသပ်ထားတာဖြစ်ပါခင်ဗျာခုနောက်ဆုံးပြောပြလိုတာကတော့မြန်မာ Sonder takes revenge on its people သူပြည်သူလူကိုလက်စားချေတဲ့မြန်မာစစ်ကောင်စီဆွေးနွေးကောင်စီနဲ့ Company Akib Minamma ရဲ့သုံးသပ်ချက်ဖြစ်ပါတယ် Daily Mirror Online ကထုတ်လို့ပြောပြမှာပါခင်ဗျာဒါဆိုညစကုနေညီနောင်သုံးဘွယ်စစ်စီအပြီးအချိန်မြင့်လာတဲ့စစ်ကောင်စီဆန့်ကျင်ရေးတိုက်ပွဲမှာလူမျိုးစုအလုံးနဲ့မြန်မာပြည်သူတွေပထမဦးဆုံးတင်စုပေါင်းပါဝင်လာကြတယ်။သူ့ခေါ်သဘုံတွေဟာစနစ်တကျစူးစီးလက်ကျင်ပြီးစီကန်းစီရဲဖမ်းမိတဲ့စစ်ကောင်စီတပ်သားတွေကိုလူကျင်ဝင်နဲ့အညီဆက်ဆံတဲ့မြန်မာစစ်တပ်လိုမနှိမ့်ဆက်ဘူးရန်သန်းဆက်ဖြတ်တာမရှိဘူး။တကယ်တော့မြန်မာစစ်တပ်ကပူပင်အားကြီးတယ်လူရဲကျမရဲ့ပညာရဲ့အခြေခံအဆောက်အဦစားတဲ့ကိစ္စတွေကိုချော့ပေါ်ပြီးစီးရင်အားကိုနှိမ့်နှံ့ချီဖြစ်တင်လာတဲ့အတွက်တိုင်းပြည်တော်အာရှမှာဖွံ့ဖြိုးမှုအနည်းဆုံးနိုင်ငံဖြစ်သွားတယ်။စစ်တပ်မှာအင်အားတပ်ဖွဲ့ဝင်တစ်သိန်းခွဲတင်ကား900ကျော်ဘုံပြက်လေရင်နဲ့တိုက်ခိုက်ရေးရဟန်း100ကျော်ရှိတယ်။ဒါဟာပြပရန်သူလုံးဝမရှိတဲ့စည်ရသားနိုင်ငံတစ်ခုဖို့များပြားလွန်းနေ။ဒါလောက်အင်အားကြီးမှပေမဲ့မြေပြန့်တောင်ပေါ်နေဆက်ဒေသတွေမှာစလူဟာမရှိမလားအရင်နဲ့နေတေဂါသရူရဲ့မဟာမိတ်ဆိုပေမဲ့မတီးမငိမ်မှုတွေပုံမကျပြန့်လာမှဆိုလို့ခက်တန်းတန်းလှုပ်နေတယ်။ဗလာဒီမာပူတင်ရဲ့ရုရှားကတော့ဆီးရီးယားမှာဟာဖက်အာရှတ်အစာစီရစီခဲ့တဲ့ဆူခွိုင် SU-30 အစင်းမြင့်ဆုံးဘုံကျက်လေယာဉ်တွေစစ်ကောင်စီကိုပေးနေတယ်။တောင်းပေးတယ်ဆိုတာအတိအကျစီရခက်ပေမဲ့ငွေလိုလိုရောင်းချတာဖြစ်နေတယ်။စစ်ကောင်စီကဒါတွေနဲ့စစ်ဘက်ပစ်မှတ်တွေကိုသမကသတင်းကြောင်ဆေးရုံဖုန်ကြီးကြောင်တွေကိုပါဘုံကျဲတော့အရသားတွေပါစီနေရတယ်။သဘုံတွေဘက်ကဒရုန်းနဲ့ပြန်တိုက်ပေမဲ့ယူကရိန်းမှာသုံးနေတဲ့တူရကီလောက်အစီမင်းဒရုန်းတွေလိုမျိုးမဟုတ်ဘူး။ဆိုတော့အခုလက်ရှိမှာစီးရေးအစီမတိုးနောက်မဆုတ်ဖြစ်နေတယ်။ဘယ်ဘက်ကမှတနိုင်ငံလုံးကိုအပြတ်ထိန်ချုပ်နိုင်မဲ့အလားလာမရှိသေးဘူး။ဒီချိန်မှာရှာရှာပါပါဩဇာကိတ္တိမကြီးမာတဲ့ဝိုင်းရင်ကောင်းဆောင်ဒေါအောင်ဆန်းစုကြည်ဟာလည်းထောင်ထဲရောက်နေတယ်။NLD ဟာလက်နက်ကင်တော်လှန်ရေးကိုဘယ်သူမှမအားမပေးခဲ့ဘူးစစ်တပ်နဲ့ပြည်လဲအောင်ညှိနှိုင်းပြီးအနာခွဲဝေအုပ်ချုပ်ခဲ့ပေမဲ့2021မှာစစ်တပ်ကထပ်ပြီးအနာသိမ်းခဲ့တယ်ဒီမတိုင်ခင်ဆယ်စုနှစ်နဲ့ချီအချင်းချခံပြီးမြန်မာပြည်သူတွေမျှော်လင့်ချက်အတွက်ဆွန့်လွတ်အနစ်နာခံခဲ့တဲ့ဒေါန်ဆန်းစကြီးကိုအနောက်နိုင်ငံတွေကနိုဘယ်ညီညာရေးဆုပါဝေဆုပစိတ်တွေချီးမြှင့်မြှောက်ဆခဲ့ကြပေမဲ့ရိုဟင်ဂျာတွေပေါ်စစ်တပ်ရဲ့လူမျိုးရုံးစုစည်းရေးလောက်ရက်ကိုမဆန့်ကျင်မကန့်ငွဲရကောင်းလားဆိုပြီးတော့ဝိုင်းပယ်လိုက်ကြတယ်။တကယ်တော့ဒေါန်ဆန်းစုကြည်သာစစ်တပ်ရဲ့အဲ့ဒီလူမျိုးရုံးစုစည်းမှုကိုဆန့်ကျင်ခဲ့မယ်ဝေဖန်ခဲ့မယ်ဆိုရင်အဲ့ဒီကိစ္စကစစ်တပ်အနာသိမ့်မှာဖြစ်တယ်။ဒါကိုကြည့်ရင်စစ်တောင်းသက်သန်နဲ့စင်ကြနေတဲ့နောက်တိုင်းသားတွေဟာမြန်မာနိုင်ငံရဲ့အခြေအနေမှန်ကို ိတ်နားမလည်ဘူးဆိုတာထင်ရှားပေါ်လွင်နေတယ်။မြို့ဝင်ဖြစ်စေစစ်ကောင်စီအလွန်နိုင်ငံရေးအခင်းကျင်းမှာသူမရဲ့အတွေ့အကြုံသောစာကိတ်ကြီးမနဲ့ညီတိုင်းနိုင်မှုစွန့်ရည်ဟာဒီမိုကရေစီလမ်းစပေါ်တက်လှမ်းမဲ့မြန်မာနိုင်ငံအတွက်တန်ဖိုးမဖြတ်နိုင်ပဲရှိနေလိမ့်မယ်။အဲနောက်လာအနည်းငယ်အတွင်းမှာတော့မြန်မာနိုင်ငံရဲ့အခြေအနေအပြောင်းလဲအဆုံးဖြတ်ဖြစ်လာမလားဆိုတာစောင့်ကြည့်ရမှာဖြစ်တယ်။ဒီကြတာတစ်ခုကတော့မြန်မာပြည်သူလူထုဆိုတဲ့အထက်မှာလူမျိုးပေါင်းစုံပူးပေါင်းပါဝင်နေပြီဆိုတာပဲဖြစ်တယ်လို့သုံးသပ်ထားပါခင်ဗျာ
။ဒီလိုပဲတကတော့တစ်လောက်ပဲဖြစ်ပါတယ်။နောက်တစ်ပတ်မှာဘယ်လိုများသုံးသပ်လာရအောင်လဲဆိုတော့ကျွန်တော်စောင့်မျှော်လိုက်ကြပါစေ။အားလုံးကိုကျေးဇူးတင်ပါခင်ဗျာ
။ VOA အစီအစဉ်တွေကိုရေဒီယိုရုံးမြင့်တန်းကြားလို့ပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလိပ်စာကတော့ youtube.com/voabemis ဖြစ်ပါတယ်။
VOA စနေနေ့မနေ့ကအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်များအခုတော့အပတ်စဉ်ကဏ္ဍတွေအလှည့်ကြပါပြီ2024ခုနှစ်အတွက်နော်ဝေနိုင်ငံရဲ့အထင်ကြီးရ Arthur Severson နိုင်ငံတကာအလုပ်သမားသမဂ္ဂအခွင့်အရေးဆုကိုမြန်မာနိုင်ငံကအလုပ်သမားအရေးဦးဆောင်လှူရှားသူတူဖြစ်တဲ့ Mike Kaiser အောင်ချီးမြှင့်ခံရပါတယ်နော်ဝေစစ်မှုနဲ့စွန့်ရင်အလုပ်သမားသမဂ္ဂကချီးမြှင့်တဲ့ဒီဆုဟာသူ့ကိုဂုဏ်ပြုတာထက်မြန်မာနိုင်ငံအတွင်းကဖိနှိပ်ခံအလုပ်သမားတွေနဲ့အတူသွေးစည်းမှုနဲ့ထောက်ခံမှုပြရရောက်တယ်လို့ဝမ်တာကိုကြောင်းမခိုင်ဆောင်ကပြောပါတယ်မြန်မာနိုင်ငံကုတ်ထုံကုံထုတ်ဆက်မှုအလုသမားအဖွဲ့ချုပ်ဥက္ကဋ္ဌလည်းဖြစ်မြန်မာနိုင်ငံဆိုင်ရာအလုသမားအဖွဲ့ချုပ်ဗဟိုအလုံးမှုဆောင်ဒူးလည်းဖြစ်တဲ့မခိုင်ဆောင်ကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်မျိုးသမီးကဏ္ဍမှာမခင်ပြည်တွေ့တင်ဆက်ထားပါတယ်ညာ
VOA အမျိုးသမီးကဏ္ဍအတွက်ပေါ့နော်တိတဲ့အချိန်ပေးပြီးတော့တွေ့ဆုံမေးမြန်းခွင့်ပြုတာကိုကျေးဇူးအများကြီးတင်ပါတယ်ရှင
့်ဟုတ်ကဲ့မင်္ဂလာပါရှင်ဟိုကျွန်မဆက်သွယ်ပြီးတော့မေးမြန်းတာလည်းကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါအရင်ဆုံးပြောချင်တာကတော့ congratulations ပါဘာကြောင့်လဲဆိုတော့အခုဒီ Norway နိုင်ငံကအလုပ်သမားတမကအဖွဲ့ချုပ်ကနေပြီးတော့ချီးမြှင့်တဲ့ Arthur Severson ဆုကိုဒီနှစ်2024ခုနှစ်အတွက်ဒါမြန်မာနိုင်ငံကအလုပ်သမားအခွင့်အရေးနော်ဦးဆောင်လှူရှားနေသူအမျိုးသမီးတစ်ယောက်အနေနဲ့ဒီနှစ်မှာရရှိလိုက်တဲ့အတွက်ကြောင့်မလို့အထူးပဲဂုဏ်ယူပါတယ်လို့လည်းပြောချင်ပါတယ်ရှင
့်ဟုတ်ကဲ့ပ
ါဟုတ်ကဲ့ပါဆိုတော့အရင်ဆုံးဒါနဲ့ဆက်ဆက်ပြီးတော့ပဲမေးလိုက်ချင်ပါတယ်အဲ့တော့အခုလိုမျိုးစုရလိုက်တဲ့အပေါ်မှာဘယ်လိုများခံစားရလဲရှင့
်ဘယ်လိုခံစားရလဲဆိုတော့စုရွေးချယ်လိုက်တယ်လို့ကျွန်မဟိုအကြောင်းကြားတဲ့အချိန်မှာပေါ့နော်ကျွန်မဟိုဗာပြန်မျိုးအမှန်လည်းမသိဘူးအဲ့ဒါဆိုတင်နေတင်တော့လည်းကျွန်မကတော့မသိဘူးသို့တော့လည်းတင်ပေးတဲ့ဒီအပီဆိုင်ရာအဖွဲ့တခုကနေပြီးတော့မှအကြောင်းကြားတဲ့ခါမှာအော်သူတို့တင်လိုက်တယ်ပေါ့နော်တင်လိုက်တယ်ဆိုတဲ့ဟာကိုငါ့ကိုအကြောင်းကြားရပေါ့အဲ့ဒီနေထားပဲရှိပြီးတော့ကို့မှာဘလို့မှဟိုမမျော်လင့်မလေးနော်ဒီလိုစုဆိုတာရဖို့ဆိုတာလည်းလွယ်တဲ့ကိစ္စမဟုတ်ဘူးလေအဲ့ကို့ဒါပေမဲ့ကို့ကိုဆက်သွယ်အကြောင်းကြားတဲ့ချိန်မှာအဲနည်းနည်းစွန့်အားသွားပေါ့နော်စွန့်အားသွားတယ်ဘာပြောမှမသိဘူးဒါပေမဲ့အဲနောက်ပိုင်းကျတော့ကျွန်မဘလို့ခံစားရဲဆိုတော့ဝမ်းသာတယ်ဂုံယူတယ်ပေါ့နော်ပြီးတော့ကျတော့ဝမ်းလည်းနေတယ်အဲဘာဝမ်းသာတယ်ဂုံယူရပါလဲဆိုတော့ကျွန်မတို့ဒီဒီစုကိုပေးတယ်ဆိုတော့ကျွန်မဟိုမခိုင်စားအောင်ဟိုပေါ့နော်နိုင်ငံတကာမှာအလုပ်တွေလုံးလုံးတော်လုံးအားကြီးလို့ပေးတယ်ဆိုတာမဟုတ်ဘူးပေးတယ်ဆိုတာထပ်ပေါ့နော်မြန်မာပြည်မှာရှိတဲ့လူ့သမားတမကတွေပြည်သူတွေရဲ့စေအနာရှင်ဖေရှားရေးလှုပ်ရှားမှုကိုဒါဒီစုကော်မတီကနေပြီးတော့အတိမတ်ပြုလိုက်တယ်ဆိုတာဖြစ်တယ်ပေါ့နော်အဲ့တော့ကျမကဒီလူတွေရဲ့အတန်ကိုအပြည့်ဆိုင်အောင်ယူလာပေးရတယ်ကိုယ်စားလဲတာဖြစ်တယ်လေဆိုတော့ဒီလှုပ်ရှားမှုပြည်တွင်းကတမကတွေရဲ့လှုပ်ရှားမှုပြည်သူတွေရဲ့လှုပ်ရှားမှုကိုဒါနိုင်ငံတကာကနေပြီးတော့မှနိုင်ငံကအစည်းတစ်ခုကနေပြီးတော့မှဒါအသိမှတ်ပြုလိုက်တယ်ဆိုတာအရန်ဝမ်းသာစရာကောင်းတယ်ဒီလိုအသိမှတ်ပြုလိုက်ခြင်းအားဖြင့်ကျမတို့ဟိုပေါ့နော်ဟိုမြန်မာပြည်ရဲ့တော်လှန်ရေးလှုပ်ရှားမှုကိုအခြားပို့ပြီးတော့အာယုံစိုက်လာစေတယ်ပေါ့နော်တခြားနိုင်ငံတွေတခြားစုဖွဲ့တွေအာကာနေပြီးတော့မမေ့သွားပဲနဲ့အာယုံတဖန်ပြန်ပြီးတော့စိုက်လာနိုင်ဖို့လဲဒါထောက်ပံ့ဖြစ်သွားတယ်လို့ကျမခံစားရတယ်ဒါကြောင့်မလို့ဝမ်းသာတယ်အဝမ်းနဲ့ဒါကတော့ကျမတို့ဟိုဒီပြည်တွင်းထဲမှာကျမတို့လူတွေရဲ့လှုပ်ရှားမှုတွေပေါ့နော်လှုပ်ရှားမှုတွေဟိုဖြစ်နေတဲ့အချိန်မှာအဒီစုကိုအတူတူပေါ့ကျမတို့နော်ဟိုအောင်ပွဲပေါ့တို့ရဲ့လှုပ်ရှားမှုကိုသိမှတ်ပြုရဲဆိုတော့ အဲဒီအောင်ပွဲကိုအတူတူလုပ်နိုင်တဲ့လွတ်လပ်တဲ့ချိန်ဆိုရင်ပိုကောင်းတာပေါ့နော်ဒါပေမဲ့ကျွန်မတို့အတူတူမရှိနိုင်ဘူးပေါ့နော်အဲ့ဒါလည်းကျွန်မစိတ်မကောင်းဘူးပေါ့ဝမ်းနေတယ်ပေါ့ဆိုတော့ရောထွေးတဲ့ခံစားချက်လိုပဲပြောရမှာပါရှင်
Okay. ဒီမြေခံရတာလို့ထင်ပါတယ်နော်မျိုးသမီးတယောက်လည်းဖြစ်တယ်ဆိုတော့ဂုံယူဖို့ကောင်းပါတယ်အဲဆိုတော့အခုလိုမျိုးဘယ်လိုပဲဖြစ်စစောကမတ်ခိုင်ဆောင်ပြောသွားတယ်ထဲမှာလည်းပါပါတယ်ဒါကကိုယ့်ကိုပေးတာအပြင်ကိုပဲဒါတိုင်းပြည်မှာဖြစ်နေတဲ့အခြေအနေတွေကိုဒါနိုင်ငံတကာအနေနဲ့တည်ရှိတယ်ဆိုတာမျိုးတို့အနေနဲ့ပို့ပြီးတော့ပေါ်လွင်စေတဲ့အကြောင်းအရာမျိုးပေါ့နော်ထောက်ခံအားပေးနေတယ်ဆိုတ
ငံတကာကအစုဖွဲ့ဟိုဘောနောက်ဖွဲ့စည်းတွေအများအများကဘသူအဲဘသူရရှိရဲဆိုတဲ့ဟာကိုစိတ်ဝင်စားကြတဲ့စုတစ်ခုဖြစ်ကြမှာနားလဲတယ်ပေါ့နော်အဲဘာလို့ဆိုတော့နိုမီနေးရှင်းလုပ်ပြီးတော့တကယ်ဟိုလှုပ်ရှားမှုလုပ်နေတဲ့အစုဖွဲ့တွေအဲပုံကိုတွေဟိုဒါတင်ကြတယ်ဆိုတော့အများနိုင်ငံတကာအစုဖွဲ့အများစုကနေပြီးတော့ဒါအလေးနက်ထားတဲ့စုတစ်ခုဖြစ်တယ်အဲ့တော့ကြောင့်မလို့မြန်မာနိုင်ငံကစ yoma, the bamboo yames or a ham you will a boyaba se melo temare. Ku solution le masse de mia yade, daduro di lochamu masabido sabulo me, sabido loba sore, a bi saya bono, jamaro di lo ma. Tamaga, Nibiro, Dolagao, and the Tado, the NGO, Bob Nimagasaus, the Sapo Loga, Superia Dolagao, Masek de Bora Yar, and Yai Ashi, Bono, da, Bob Yales or Ashen Bob, Abisaya, Madame Nimagasan, and Batabido Lobby, the Ashen Bono, Pian Pobido Miala, Miata Pan, Matego Avene Bono, the two Abioli, Nimagasa, da, Bisayama. They be da maybe be a bit pinny, no? I met a good dad tomorrow, maybe be out pinny and need ham new hold over in it, depend. Bian beat of my book, Agon Lam and need ham new sora new people, I say, the bono. And now do who I let tomorrow, one that out of the sooner do, we jay barre bono. So jay barre haga, tomorrow da, the tema she did look matamagari, yet the low shamuri, drago, bow we don't. Suppose long time, bono. The suado da. Pogo shiu the wedwa the chalo ma the wesobe me disu alonga disu jingwe alonga jama di dolhan ye dwa athe ya alu matamaga lou cha mu dwa be bian thong ma phit ba de
okay ba ko twa le blu ga shiu ko ye lou cha mu go aku lo myo ti na phit de paw ma mya yi a phit twa me lo tin ma de
okay a pho shi ba de lou ba la
okay po pi lo ta win chi twa de lo ko khan sa ya la aku lo nai ngai ga si ti khu le ya lai pi so de ka ja ro ko lou de ma po pi lo da ho ta win pu chi twa de lo ko yu sa mi la
You saw about it, Jama, but look at the Abisa my lobby Loara. To the Pimbo, no, Jama, look Matamagadi, Kujama goes up, you there, look Matamagabi and Chabo, no, maybe my Loshani, the strike comedy or the child women, a query, youth, a query, but not the board do had a comprehensive economic sanction, but alone don't see why it be so moved. So that will people, Jama, Bisa, my lobby, Lilo, as I get all that, I am with challenge G. Oh, but no, don't so dear pity. มันลงแค่เนี่ยปีด้วยเนี่ยดาตั้วพี่တော့ဟိုဘောเนาะအတူတူဒါတိုက်ပွဲဝင်လိုက်ခြင်းတာပေါ့เนาะဒါမဲ့ဒီဟာလဲရေးကြည့်တယ်ကျွန်တော်တို့ကပြည်တွင်းနဲ့တိုက်ပွဲတစ်ခုလည်းနဲ့အောင်မြင်ဖို့ဆိုတာခက်ခဲတယ်အဲ့ဆိုတော့ဒီစစ်တပ်ကိုအပြီးဆိုင်ရာကဘောเนาะအစိုးရတွေကသူကမထောက်ခံဘူးပေါ့เนาะဆိုရဖြစ်သိမှတ်မပြုတ်ဘူးလို့ပြောပေမဲ့အပြီးဆိုင်ရာဒီစီးပွားရေးလုပ်ငန်းတွေကမြန်မာပ ဆက်လက်ထောက်ပံ့နေတာဖြစ်တယ်ပြီးတော့ development program တွေကလည်းဆက်သွားနေတယ်ဒီအထောက်ပံ့နေရသွားနေခြင်းအပြင်စစ်တပ်ကိုပို့ပြီးတော့မှနိုင်ငံခြားဝင်ငွေတွေရရှိတယ်ဆိုတော့ဘာလဲဆိုရင်ဟိုလူသက်လက်နက်တွေပို့ဝယ်နိုင်တယ်စစ်ဒီစစ်သုံးစီတွေပေါ့နော်ဒါဝယ်နိုင်တယ်အဲဆိုတော့ကျမတို့ပြည်တွင်းမှာပို့ပြီးဖိနှိပ်မှုတွေသူလုပ်လာနိုင်တယ်အဲ့တော့အဒီဆိုင်ရာရဲ့ indirect support ကိုရနိုင်တဲ့ရွေက ဒီစစ်တပ်ကဘယ်တော့မှသူကိတ်ဘတ်အဆုံးပေးမှာမဟုတ်ဘူးပေါ့နော်ဒါကြောင့်မို့ကျမတို့ကအီကော်နမစ်ဆန်ရှင်ဒါကွန်ပရီဟန်ဆစ်ဆန်ရှင်ဆိုတာတွေကိုတင်းတင်းထန်ထန်လိုအပ်တယ်ဆိုတော့ဒီဟာမလွယ်ဘူးကျမအနေနဲ့ကအရန်စထရက်ဖြစ်တဲ့အချိန်မှာဟိုအန်ကဟိုဒီကျမလှုံ့ဆော်ပေးတဲ့အရာပါလဲဆိုတော့ပြည်တွင်းကကျမတို့လုံမသမကအဖွဲ့ဝင်လုံတမားတွေပေါ့နော်ဖြစ်တယ်ပြီးတော့ ပေါ့နော်ကျွန်တော်တို့ရှိပါတယ်ပေါ့အမလုံနေရတယ်အာဟိုအားရတယ်အားပေးပါတယ်ပေါ့နော်ဆိုအဲ့လိုမျိုးနဲ့ကျွန်မဟို motivation ဖြစ်ရတယ်ဟိုဆက်လုပ်ရတယ်အော်သူတို့ငါလိုအပ်တယ်ပေါ့ငါလှုပ်ဆောင်တာလိုအပ်တယ်ဆိုတာနဲ့တော့ရတယ်အဲ့တခါတလေမှလည်းသူတို့တွေလည်းဟိုအားရုပ်တဲ့အချိန်ရှိတာပေါ့နော်အဲ့ချိန်ကျရင်လည်းဘာမှဆိုင်ပုံနဲ့အပြီးဆိုင်မှာတို့တွေကိုထောက်ပံ့နေတဲ့အလုပ်မှသမကအခွင့်အကြောင်းတွေနိုင်ငံတကာမှာရှိတယ်ဒီပြည်ဆိုင်ရာသွေးစည်းညီညွတ်မှုနဲ့ကျမတို့ကဒီပေါ့နော်ဒီဆိုင်ရာဖိအားကိုပို့ဆောင်သွားနိုင်မှာဖြစ်တယ်အပြန်အလှန်ပေါ့နော်ကျမတို့ဖေးမအားပေးပြီးတော့ဒီ၃နှစ်ကျော်တာကာလမှာကျမဟိုဖြတ်တန်းလာခဲ့ရတာပေါ့ဆိုတော့အခုဆက်ပြီးတော့လုပ်ဖို့ဒီစုကိုရားတဲ့အတွက်ကြောင့်မလို့ပိုလဲအားရှိတယ်အဲကျမတို့ထဲကလူတွေကလည်းအရန်ပြောတယ်ဒီ support တွေပေါ့နော်ပို့ပြီးရားနိုင်တယ်ဆိုတဲ့အတွက်ကြောင့်ပို့ပြီးတော့ငါရက်လိုက်လို့မဖြစ်ဘူးဆိုတာတော့ပိုကျင်းသေးတာပေါ့နော် yeah
ဟုတ်ကဲ့ပါအခုလိုအချိန်ပေးပြီးတော့ဖြေကြားပေးတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ပ
ါမတ်ကင်ပြူထွေးတက်ဆက်ခဲ့တာဖြစ်ပါတယ်များအခုတော့သုတဆုံလင်အမေရိကန်တခွင်အစီအစဉ်အလှည့်ကြပါပြီဗျအခုတစ်ပတ်မှာအမေရိကန်မှာထရက်ကားကြီးတွေမောင်းဖို့ဘယ်လိုလေ့လာသင်ယူခဲ့ရလဲဆိုတာနဲ့လုပ်ငန်းခွင်အတွေ့အကြုံတွေကိုအင်ဒီယားနားပြည်နယ်ဖော်ဝေးမြို့ကကိုသိန်းထွန်းအောင်ကပြောပြထားပါတယ်။ကိုအောင်ကတင်ဆက်ပေးထားပါတယ်ခင်ဗျာ
။ American တယူပူဆောင်ရေးကဏ္ဍမှာအဓိကလိုအပ်ချက်တစ်ခုကတော့ truck ကမောင်းသမားအလုံလောက်မရှိဖြစ်နေတာပါ။အခုလိုလိုအပ်ချက်ကိုမဖြည့်ဆည်းနိုင်မှုဆိုရင်ဈေးကွက်အတွင်းကုန်စည်ပြက်လက်ကုန်မလားဆိုပြီးတော့လဲစိုးရိမ်မှုတချို့ရှိပါတယ်။ truck ကားလောကကိုဝင်ဖို့ဘာတွေကြိုတင်ပြင်ဆင်ဖို့လိုမလဲ။ဘာရီဆောင်ဖို့ရှောင်ဖို့လုံမလဲဆိုတာကိုထရက်ကားမောင်းနေသူတူဦးဖြစ်တဲ့ကိုသိန်းထွန်းအောင်ကိုမြေကြီးရမှာပထမဆုံးစပြီးတော့ရင်ဆိုင်ရတဲ့အခက်အခဲကိုအခုလိုပြောပြပါရစေ
။ပထမဆုံးဟိုအနေနဲ့ခက်တဲ့ခက်ခဲတဲ့ရင်းနေရင်ဆိုင်ရခဲ့တာပါလဲဆိုတော့ဩအင်္ဂလိပ်စာ second language ဖြစ်တဲ့အတွက်ကြောင့် license ရဖို့အတွက်လက်နက်ပါမစ်ဖြည့်တဲ့အခါမှာစပြီးတော့မှခက်ခဲစားတွေ့တယ်။အဲ့မှာအာကျွန်တော်ဆိုရင်9လနဲ့6လလောက်ကျွန်တော်တော်တော်ဖတ်လိုက်ရတယ်ဖတ်ပြီးတော့မှကျွန်တော်2ချိန်ဖြေရတယ်ပထမတစ်ချိန်မအောင်နောက်တစ်ချိန်ကျွန်တော်ဖြေရတယ်တကယ်2ချိန်ဖြေမှကျွန်တော်လမ်းလက်ပါမယ့်အောင်တယ်လမ်းလက်ပါမယ့်အောင်ပြီးတော့လဲ license ရဖို့အတွက်အာသင်တဲ့တက်ရတယ်သင်တဲ့တက်ရမှာလဲအဲ့လိုပဲဒီဟိုဒီအင်္ဂလိပ်စာနဲ့ပတ်သက်ပေါ့နော် language barrier ကြောင့်ခက်ခဲရှိတယ်အဲ့ဒါကိုဟိုတော်တော်ကြိုးစားပြီးဖြတ်ပြီးတော့မှပဲကျွန်တော်တို့ဒီကားမောင်းသမားဘွားကိုရောက်ခဲ့တာပေါ့
ဘာသာစကားအခက်အခဲကိုကြော်လွှမ်းနိုင်မှုဆိုရင်လေအားဆိုင်လေ့လာဖို့အရေးကြီးကြောင်းသူကပြောရတယ
်။နီလန်းကတော့အမျိုးမျိုးရှိတယ်။အာကျွန်တော်သွားတဲ့နီလန်းကတော့ကျွန်တော်တို့လန်နပ်ပါမယ့်စပ်ဖြည့်တဲ့ခါမှာအခက်အခဲစတွေ့တယ်။အဲစတွေ့တဲ့ဟာကိုကျွန်တော်တို့ကြော်ဖြတ်နိုင်တယ်။အဲ့တွေ့တဲ့နီလန်းကဘာလဲဆိုတော့ကျွန်တော်တို့ manual book ကိုများများဖတ်ရမယ်။ခဏခဏဖတ်ရမယ်။အဲ့အောင်ဖတ်လေလေကျွန်တော်တို့လာမဲ့မိကုံးလေးကိုသိလေလေပဲ။ကျွန်တော်လည်းအဲ့လိုမျိုးကျွန်တော်ခါပေါင်းများစွာဖတ်ပြီးတော့မှကျွန်တော်လာတဲ့ဒီလာတဲ့မိကွန်းတွေကိုကျွန်တော်ဖြေနိုင်ခဲ့တာ
track ကမောင်းတင်နှက်တက်ပြီးတဲ့အခါမှာလေကိုအလုပ်လုပ်တဲ့ Khan Logistics Company ကအနီးကပ်ကြီးကျက်တင်ပြပေးတဲ့သူနဲ့အတူလနဲ့ချီမောင်းပြီးမှသာတယောက်တည်းမောင်းခွင့်ရတာကိုလည်းသူကအခုလိုရှင်းပြပါတယ
်အာကျွန်တော်ဟိုပထမဦးဆုံးကာသမာဘွားရောက် offer လုပ်တာဒီ company ကစတာဒီ company ကကျွန်တော် offer လုပ်တယ် offer လုပ်တဲ့အခါမှာအာကျွန်တော်ဟိုသူတို့ဟိုတလခွဲနှစ်လနေပါလောက်ကျွန်တော် train ပြီးတော့မှကျွန်တော်သူတို့ပိုင်တဲ့ကားကိုကျွန်တော်အပ်ပြီးတော့အပ်တယ်အဲ့တော့မှကျွန်တော် OTR နဲ့ကျွန်တော်စမောင်းတာပေါ့ OTR ဆိုတော့ over the road ပေါ့နော်လမ်းပေါ်ကနေကျွန်တော်တို့တပတ်တစ်ခါတော့မဟုတ်တစ်လတစ်ခါလောက်မှအင်ဂျင်ရတဲ့အလုပ်ကိုကျွန်တော်ဆက်လုပ်ရတာ
ကွန်တိန်နာတွေကိုဘယ်လိုပုံစံမျိုးနဲ့တည်ယူပို့ဆောင်ပေးရလဲဆိုတာကိုလည်းအခုလိုပြောရတယ
် schedule တွေကတော့အမျိုးမျိုးရှိတယ် OTR တို့ခေါ်တဲ့ over the road ရှိတယ် regional တို့ခေါ်တဲ့အာဒီ၄ပြည်နယ်၃ပြည်နယ်လောက်ပေါ့နော်အဲ့လိုမျိုးပတ်မောင်းရတဲ့အလုပ်ရှိတယ်အဲနောက်တစ်ခုကတော့ dedicate ပေါ့နော်အလုပ်တစ်လုပ်ကိုဆွဲသွားပြန်လာယူနောက်တစ်လုပ်ဆွဲသွားပြန်လာယူအဲ့လိုမျိုးပေါ့နော်တစ်လုပ်ပြီးတစ်လုပ်ဆွဲတဲ့ dedicate run ဆိုတာလည်းရှိတယ်အဲနောက်တစ်ခုကတော့ကိုလိုချင်တဲ့လုပ်ကိုယူပြီးတော့မှဟို bound တယ်ပြီးတော့မှမလိုချင်ကိုပေါ့ကိုနေနေတယ် ဒါပေါ့နော်ဒါအုံတော့ operator တွေရဲ့လို့ပေါ့နော်သူအဲ့လိုမျိုးအလုပ်တွေရောအမျိုးမျိုးရှိတယ်ဒါပေမဲ့အခုကျွန်တော်လုပ်နေရတော့ dedicated ram ဖြစ်တဲ့ trailer တစ်ခုကိုယူတယ်အဲ့ trailer တစ်ခုကပစ္စည်းကိုသွားချပေးတယ်ပြီးရင်နောက် trailer တစ်ခုကိုပြန်လာဆွဲတယ်ဆိုတော့အဲ့ဟာကိုကျွန်တော်အခုက dedicated ram လုပ်တာပေါ့နော်ကျွန်တော်ဒီလုပ်လုပ်နေတာအခုက
ကောလိတ်ကနေစက်ပစ္စည်းပြုပြင်ထင်းသေးရင်းနဲ့ဘွဲရခဲ့ပေမဲ့လည်းဘာကြောင့်ကွန်တင်ထရက်ကားကြီးမောင်းခဲ့တာလဲဆိုတာကိုသူကအခုလိုပြောပါတယ
်အာစိတ်ကူကတော့နှစ်ခုတစ်ခုကတော့ငွေငွေကောင်းတယ်တစ်ခုကတော့ကျမရေကြောင့်ကျွန်တော်ကဒုက္ခိတကျွန်တော်နောက်9နှစ်ဆိုရင်ကျွန်တော်တင်းတင်းအလုပ်တွေကျွန်တော်မလုပ်နိုင်တော့ဘူးအဲ့အတွက်ကြောင့်ဒီအလုပ်ကိုကျွန်တော်ရွေးချယ်တယ်ဒီအလုပ်ကလည်းအသက်65နှစ်ကနေတက်80ထိလက်ရှိမောင်းနေတဲ့အဖိုးကြီးဖွားကြီးတွေရှိနေတယ်သူတို့မြင်ပြီးတော့မှငါလဲဒီလောက်ကိုလုံနိုင်ပါမယ်လို့ကျွန်တော်ယုံကြည်ချက်နဲ့ကျွန်တော်ဒီလောကထဲရောက်ခဲ့တာ
အမေရိကန်တယ်ယူပို့ဆောင်ရေးကဏ္ဍမှာကားလုပ်ငန်းရေးပါပုံကိုကိုသိန်းထောင်ကအခုလိုရှင်းပြပါရယ
် Tracker လောကက Industry ရဲ့เนาะကျွန်တော်တို့စက်မှုလက်မှုလုပ်ငန်းတွေရှိနေသူရဲ့ဒီ Tracker လုပ်ငန်းရာရှိလိမ့်မယ်စက်မှုလက်မှုလုပ်ငန်းမရှိတော့မှဒီ Tracker လုပ်ငန်းရာရပ်သွားမှာအဲကြောင့် Tracker တွေကစက်မှုလုပ်ငန်းရှိနေသူရဲ့ Tracker တွေရှိမယ်ရှိတော့ tracker ကလည်းစီးပွားရေးရဝင်ငွေကောင်းမယ်နောက်တစ်ခုကဘလူးလူမျိုးတွေအတွက်ရနိုင်လဲဆိုတော့အာလူမျိုးတိုင်းရနိုင်တယ်ပုံစံမျိုးတိုင်းလာနိုင်တယ်ဒုက္ခတာလည်းမောင်းလို့ရတယ်ခြေတော့အုတ်တပိုင်းအောက်တပိုင်းတည်နေတဲ့လူတော်မှမောင်းနိုင်တယ်ဆိုတော့ဟိုဒီလောက်ကလူတိုင်းကိုမောင်းလို့ရတာပေါ့နော်ကျွန်တော်ပြောချင်တာတော့
အမေရိကကိုရောက်ခါစားမှာတော့ဘဝအသက်ပြန်ဆရတာကြောင့်ရရအလုပ်တွေလုပ်ခဲ့ရတယ်လို့တဖြည်းဖြည်းကိုဘဝကိုကြိုးစားတည်ဆောက်ခဲ့ရတာကိုလည်းအခုလိုပြောပါရယ်
ကျွန်တော်18နှစ်ကြည့်ပြီအမေရိကမှာဒါမှလည်းအလုပ်ကတော့ကျွန်တော်ကစက်မှုလက်မှုနဲ့ပတ်သက်တဲ့လုပ်ငန်းတွေပေါ့နော်စက်ရုံလုပ်ငန်းတွေမှာကားလုပ်ငန်းတွေနောက်စားတောက်ကုန်နဲ့ပတ်သက်ဟိုထုတ်တဲ့လုပ်ငန်းတွေမှာကျွန်တော်လုပ်ခဲ့တယ် or machine setup တွေနဲ့ကျွန်တော်လုပ်ခဲ့ဘူးတယ်နောက်တစ်ခုက operator နဲ့လည်းကျွန်တော်လုပ်ခဲ့ဘူးတယ်ဆိုတော့လုပ်ကတော့၄၅ခုတော့ကျွန်တော်လုပ်ခဲ့ဘူးတယ်ဒါပေမဲ့ကျွန်တော်တွေ့ပေါ့နော်အဆင်ပြေဆုံးလုပ်ကတော့ဒီလုပ်ပါပဲဒီလုပ်ကကျွန်တော်တွေ့အဖက်ဖက်ကလည်းအဆင်ပြေတယ်လို့ကျွန်တော်ယုံကြည်တယ်
ကားလောကကိုဝင်ရောက်ခြင်းတွေအနေနဲ့ဘာတွေဆောင်ဖို့ရှောင်ဖို့လုပ်မလဲဆိုတာကိုလည်းသူကအခုလိုအကြံပေးတော့ပါတယ်ခင်ဗျာ
ခရကာမောင်းကျင်တဲ့လူတွေဟိုပြောကျင်တာပေါ့ရောပထမတစ်ချက်ကမောင်းဖို့စံနာရှိရဲဆိုရင် violation ဘာတစ်ခုမှမဖြစ်ဖို့အရေးကြီးတယ် violation ဆိုတာအကုန်လုံးပဲ personal လည်းပါမယ်ကားနဲ့လည်းပတ်သက်တဲ့ပါမယ်တချို့ဆိုရင်လည်းမမိမရိုက်လိုက်လို့ဟိုရဲဖမ်းခံရတယ်ဒါလည်း violation ပဲလုံးဝဟိုပြဿနာရှိတယ်ဒါတွေရပါတော့เนาะနောက် criminal နဲ့ပတ်သက်တဲ့ဟာတွေလုံးဝမဖြစ်ဘူးเนาะသုံးခုကင်းဖို့တော့ကျွန်တော်ဟိုပြောကျင်တယ်တစ်ခုကမိမပေါ့เนาะမိမသုံးမဟုတ်မိမကလည်းယောက်ျားအိမ်နောင်လေးမဖောက်ပြန်ဖို့အရေးကြီးတယ်ပထမချက်ဒုတိယချက်ကလောင်းကစားဘာလောင်းကစားမှမလုပ်တာအကောင်ဆုံးပဲတတိယချက်ကအော်ဟိုမူရီစေဘာမူရီစေဘာမူရီစေဘာမှာတော့မှသူကအကုန်လုံးပါတယ်အရက်ပေါ့နော်အရက်ကရောဗျာတောက်မယ်အဲတောက်ပြီးမောင်းမောင်းနဲ့ဒါမှမဟုတ်မူရီစေဘာလုံးဝလုပ်လို့မရဘူးကျွန်တော်ဆိုရင်ဗျာ random test အများတန်းထိတယ် random test ပေါ့နော်ကျွန်တော်ကပြီးခဲ့တဲ့ပတ်ကလည်းကျွန်တော် random test ရှိတယ်သူကအဲ random test ထိတာနဲ့ဟိုဘာလို့ဆိုတော့ကျွန်တော်ဘလူးမမပြောဘဲနဲ့ company ကနေကဲမီသွားစစ်စစ်သွားစစ်ဆိုပြီးမှဆက်ပေးလိုက်တယ်ချက်ချင်းသွားစစ်ပေးရတယ်အဲ့မှာကျွန်တော်ကမူရီစေဘာတစ်ခုသုံးဆွနိုင်ရပေါ်တာပဲဒီအချက်၃ချက်နဲ့ကင်းနေဆိုရင်ထွက်ကလောကကိုအေးဆေးလေးလုပ်လို့ရတယ်မတက်တဲ့ဟာတော့လူတိုင်းတင်ကြတာပဲပေါ့နော်ကျွန်တော်လည်းတင်ရတာပဲဒါပေမဲ့တင်ပြီးမဲ့လူတွေရှိတယ်ဟိုကုညီပြီးမဲ့လူတွေရှိတယ်ဒါပေမဲ့ဒီအချက်၃ချက်တာမကင်းလို့တော့ကျွန်တော်တို့ဒီလောကထဲကိုမဝင်တာအကောင်းဆုံးပဲအဲ့ဒါတော့အကြံပေးချင်တယ
်ဝင်ဝင်ကောင်းတဲ့လုပ်ငန်းဖြစ်ပေမဲ့လည်းကိုလို့ရတဲ့လုပ်ငန်းဝင်အနေထားလိုက်မိသားစုနဲ့သတင်းပတ်လာနဲ့ချီခွဲခွာနေရနိုင်တာကိုလည်းသူကထောက်ပြသွားတယ်မိသားစုနဲ့ခွဲပြီးတော့နေရတဲ့အတွက်ကလေးရှိတဲ့မိသားစုတွေမှာဆိုရင်ကလေးចောင်းဖို့ចောင်းជို့အပြင်တခြားအိမ်တော်ရေးပြိပခါတွေလည်းရှိလာနိုင်တာပါပြည်နယ်အလိုက်ဒေသအလိုက်ကုမ္ပဏီအလိုက်ကိုလုပ်ကံရတဲ့အခြေအနေကလည်းအမျိုးမျိုးကွဲပြားနိုင်ပါတယ်တချို့နေရာတွေမှာဆိုရင်တရက်ကိုသတ်မှတ်ချိန်၁၇နာရီလောက်မောင်းနိုင်ပေမဲ့တချို့နေရာတွေမှာတော့ကုန်တင်ချိန်ကိုနိုင်နဲ့ချီဆောင်ရတာမျိုးလည်းရှိတာပါတယ်ဒါပေမဲ့လည်းပွဲလက်မှတ်မလိုပဲတစ်နှစ်ကိုဝင်ငွေသိမ်းချီရနိုင်တဲ့အခြေအနေကလည်းတချို့အတွက်တော့ဆွဲဆောင်စရာဖြစ်နေတော့ပါခင်ဗျာ
ကိုအောင်တင်ဆက်ခဲ့တာပါဗျာ VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပြုစာတွေပေးပို့လိုချင်တယ်ဆိုရင်တော့ bamis@voanews.com ကိုပေးပို့နိုင်တယ်လို့ပဲအခု YouTube နဲ့ Facebook ထုတ်လွှင့်ချက်တွေမှာလည်းဓာတ်ရိုက်မှတ်ချက်ပြုနေပါတယ်ခင်ဗျာအခုတော့သိပ္ပံနဲ့ဤပညာကဏ္ဍအလှည့်ကြပါပြီ ဒီတစ်ပတ်မှာတော့ကြောင်မြတ်ထဲက trace elements တွေအကြောင်းကိုနားဆင်ရမှာပါ။ကြောင်မြတ်တွေကိုလှပတဲ့အကြောင်းသိရအောင် trace elements တွေကလုတ်ပြနေပါတယ်။ barrel လိုတွင်းထွက်ထဲမှာပါနေတဲ့ chromium ကစိမ့်လန်းလှပတဲ့မြဖြစ်အောင်လုတ်ပေးတယ်လို့အကြောင်းရှိတဲ့ corundum တွင်းထွက်မှာ chromium အနည်းငယ်ပါနေရင်ဗရမားဖြစ်သွားပြီး titanium ပါလာရင်တော့နီလာဖြစ်သွားတာပါ။ကြောင်မြတ်တွေရဲ့ဓာတုဖွဲ့စည်းပုံမှာ trace elements တွေအရေးပါပုံကိုဒေါက်တာခင်မောင်ညိုကိုမေးမြန်းပြီးဒေါက်ခင်မျိုးသက်ကတင်ပြထားပါတယ်ညာ
ပြီးခဲ့တဲ့ပတ်တုန်းကပေါ့နော်ဆရာဒီလူရဲ့လူနေမှုဘဝကိုလုံးဝပြောင်းလဲသွားစေနိုင်တဲ့ကွန်ပျူတာတွေပေါ့နော်ဒီ chip တွေနောက် semiconductor တွေအဲမှာအမှတ်တမ်းအရေးပါတဲ့ဒီ trace element ဟိုပြုပြင်ပြောင်းလဲသွားတာတွေကိုဆရာပြောသွားပါတယ်ဒီတစ်ပတ်တော့ပေါ့ဆရာဒီကြောင့်မြေရနာနဲ့ပတ်သက်ပြီးပြောပြပေးပါဆရာဒီကြောင့်မြေရနာတွေထဲမှာ trace element ပါတာပေါ့နော်ထင်ရှားသိတာတဲ့ဟာလေးကိုပြောပြပေ
းဟိုကြောင့်မြေတွေထဲမှာစံမှုအဖြစ်ဆုံးလို့ယူဆတဲ့ပစ္စည်းနှမျိုးရှိတယ်အဲ့ဒါစိန်နဲ့ဗလမြားပေါ့ဗလမြားစိန်ထက်ကိုနည်းနည်းလေးပျော့တယ်သူက corundum အခြေခံတယ်ပေါ့ဘယ်လိုမျိုး outside တွေပေါ့ဘာဖြစ်လို့ဒီ corundum ကအနီဖြစ်လာလဲဆိုတော့ပထမမှာပါလေအနေဖြစ်ရတဲ့အကြောင်းရင်းကသူ့ထဲမှာ chromium ဆိုတဲ့ trace element ကျွန်တော်တို့အရင်ပတ်ကပြောပြပါတယ်စိုးစင်းမြအနည်းငယ်မြတော့ elements dropsy ပါလာတယ်အဲ့တော့ chromium ပါဝင်လာရင်အဲ့ဒီကောင်ကအနေအောင်ဖြစ်သွားတယ်တက် chromium ကပါဝင်တိုင်းလဲအနေအောင်ဖြစ်တာမဟုတ်ဘူးเนาะသူကအခြေအနေတိဆောက်ပုံဒီပုံမှာတည်တော့သူကအနေအောင်ပြောင်းသွားတယ် chromium မပါဘူးနဲ့ဒီထက်မှာတစ်တနေအောင်ပါရင်တော့ကအပြာရောင်ဖြစ်သွားမှာပေါ့ကိုရိုနာ
ဆရာဟောနော်ဒီဓာတ်ရုပ်ပေးတဲ့သဘောအရရှင်းပြပေးပါဆရာဘာကြောင့်ဒါမျိုးပေါ့နော်ပြောင်းနေသွားတယ်ဆိုတော့အရောင်ကြီးပြောင်းသွားတာပါလေဆရာ
တကယ်တော့အဲ့ဒီ trace elements ပေါ့ကျွန်တော်တို့ပြောတဲ့ transition elements လို့ခေါ်တယ်ဒါအရောင်ရှိတယ် transition elements ဆိုတာကျွန်တော်ပုံမှန်လို့တော့ jazz dressing လို့ခေါ်တယ် copper လို့ရွှေလို့ nickel လို့ silver လို့အကုန်လုံးပေါ့လေဒီကြားထဲမှာကျားဆက် dressing ကိုခေါ်တယ်အဲ့ဒီကောင်ကအယောင်နည်းနည်းရှိတယ်ဒီ chromium ကစစကပြောတယ်ဗလမားအထဲကိုရောက်သွားတဲ့ခါမှာ corundum နဲ့ရောက်သွားတဲ့ခါမှာသူကအယောင်5မျိုးရှိတဲ့ဟာကို6မျိုးကိုစုပ်ယူလိုက်တယ်ဒီအလေးအယောင်ကပေါ့လေအပြင်အယောင်လား white light လို့ခေါ်တော့ကျွန်တော်သဘာဝအယောင်မှာအယောင်5မျိုးရှိတယ်အဲ့ဒီ5မျိုးကို6မျိုးကဒီ chromium ကစုပ်ယူလိုက် chromium ရဲ့အပြင်ဆုံး shell မှာရှိတဲ့ electron တွေကဒီကစုပ်ယူတော့ excited state ပေါ့မြင့်တဲ့နေရာကိုသွားတယ်သူကအမှန်တန်ပျော်တာပေါ့အဲ့ဒီခါကြီးကိုစုပ်ယူတယ်ဒါပေမဲ့သူကပြန်ထုတ်လိုက်တဲ့ခါမှာအနီရောင်ပြန်ထုတ်တယ်အနီရောင်နဲ့အတူအချို့เนาะခရိုင်ရောင်လို့အဝါရောင်လို့အနှဲငယ်ထုတ်တော့ဗလမားအယောင်ကမျိုးစုံဖြစ်နေပါဒါပေမဲ့အယောင်ရင်းရဲ့ pigeon blood လိုမျိုးအယောင်မျိုးထုတ်လိုက်ရင်အဲ့ဒီဗလမားရဲ့အယောင်ကဖိတ်ဖိတ်တော့ပေါ့အရေးအသွေးကရှန်ကျနေတယ်လို့ဖြစ်လာတဲ့အတွက်အမှန်တန်ကောင်းတဲ့တန်ဖိုးရှိတဲ့ဗလမားဆိုတာဖြစ်လာပါလေအ
ဲ့ဒါခိုသွေးရတာလေဒီ trace element တွေကပုံမြန်ကအယောင်ဆုပ်ယူတဲ့ပုံမှာမူတည်တာပေါ့နော်ဆရာ
ဟုတ်တယ်ပုံမှာဒီမှာနာမည်ကြီးတဲ့ဗလမားငမောက်ဆိုရင်သူ့ပုံမှာဝါဂွန်3မီတာတင်လိုက်တော့မှဝါဂွန်အဖြူအောင်ကြီးအားလုံးကหนีตัวได้รู้ပြောจ๋าดีนอกป้ายมาแล้วมวยกกก็ถั่วได้2015ก็จีนีวามาดีแลนตีนไล่ได้ซันไรซ์สุขอไอ้บะเนี่ยဆိုရင်ဒီ25คาร์เรทหลอกရှိတဲ့ဟာကိုดอลลาร์39ตันยา
จําเนี่ยนาฤทธิ์เเละมาปอนเนาะดีโลทริสเอลิเมนต์นี่จังอเปียงนี่ผิดตาตะชาบาเนี่ยရှိပါดิเลยซะ
นีลาโรขยันซวยโรทริสเอลิเมนต์ก็ได้ตะคายจะคอปปาปาละအိုင်ယံပါတော့ဒီနီလာဆိုတဲ့အတိုင်းမှာလဲအိုင်ယံပါတဲ့နီလာဆိုရင်အယောင်ကအဝါယောင်ရှိတယ်ပြာဖြစ်ပျော်လေးဖြစ်သွားတာရှိတယ်။ဒါကြောင့်လဲအဝါယောင်ဖြစ်လာလဲဆိုရင်အိုင်ယံကသူက state နှစ်ခုရှိတာဟုတ် ferrous နဲ့ ferric Fe2+ နဲ့ 3+ အဲ့လိုမျိုးကစအယောင်တွေပြောင်းကြတယ်။သူတို့အယောင်ပြောင်းတဲ့ခါမှာသူတို့ကိုပိုတော့ကောင်းအောင်တောက်အောင်ဆိုပြီးတော့နီးမျိုးစုံနဲ့လောက်ကြတာရှိပါတယ်ဒါပေမဲ့သဘာဝကိုတော့မပြီးဘောဒီများသောအဖြစ်ဒီဗလမားကိုပြီးဖုတ်တယ်လို့ပြောတဲ့ temperature အမြင့်ကိုဖြည်းဖြည်းဖြည်းဖြည်းတိုးပေးခြင်းအဖြစ်အယောင်တွေကိုပြောင်းလဲလို့ရတယ်
ဒီကြောင့်ညနာတွေမှာအယောင်ပြောင်းသွားတဲ့ဥစ္စာဒီ trace element တွေပေါသွားလို့ရှင်အထဲထဲမှာပေါ့နော် dressing လေးတွေရဲ့ electron လေးရဲ့အနေအထားပြောင်းသွားလို့ဆရာပြောတယ်ဆိုတော့အဲ့ဒါလေးနည်းနည်းရှင်းပြပေးပါဆရာ
အမှန်တော့ transition element ဆိုတဲ့ဟာကျွန်တော်တို့ထူးခြားတဲ့နော် jazz dressing လို့ခေါ်ပဲသူကတကယ်လေအပြင်ဆုံး shell လို့ခေါ်တဲ့ valence electron တွေထက်ကိုဒုတိယ shell မှာရှိတဲ့ electron တွေကပိုတော့အလုံးလောက်တာတွေ့ရတယ်သူတို့ဟာအပေါ်ကိုတက်လို့ရတယ်အောက်ကိုဆင်းလို့ရတယ်အစွမ်းအင်ကိုစုပ်ယူလို့ရတယ်ဒီလိုစွမ်းအင်ကိုစုပ်ယူလိုက်တဲ့အခါမှာသူတို့ဟာအယောင်မျိုးစုံလဲသူတို့ပြန်ထုတ်ပေးလို့ရတယ်ပြန်ဆင်းလာတိုင်းဆင်းလာတိုင်းမှာအဲ့ဒီစွမ်းအင်ကိုပြန်ထုတ်ပေးတဲ့အခါမှာဒီအကြောင်းအနေနဲ့မြင်ရတာပေါ့အဲကြောင့်ဒီပထမမှာတာမန်အဖြစ်ခရိုမီယံကအကြောင်းကိုစုပ်လိုက်ပြီးကြံတဲ့အနီကိုထုတ်ပြီးတဲ့အချိန်မှာပဲဒီပြိုင်ထဲမှာသူတို့ကခရိုမီယံရဲ့အတွင်းမှာရှိတဲ့ shell ကစုပ်ထားတဲ့ electron တွေကအပေါ်ကိုတက်ရတယ်စွမ်းအင်ကိုပြန်ထုတ်ပြီးတဲ့အချိန်မှာကြံတဲ့အကြောင်းတွေကဖြာကင်းနဲ့ဖြာကင်းနဲ့အလင်းရောင်တွေထွက်လာတတ်တယ်အထူးသဖြင့်ဒီကျွန်တော် lactic ဆိုခေါ်တဲ့ corundum မြတ်တိဆောက်ပုံသူက reaction တွေ debit ချင်းတွေမဖြစ်တော့မှ electron ချင်းချင်းတွန်းတိုက်မှုတွေအများကြီးဖြစ်နိုင်ပါတယ်ဒါကြောင့်ဒီ electron တွေတက်တယ်ဆင်းတဲ့ electron တွေပြောင်းလဲမှုတွေဟာအများကြီးလေ့လာဖို့ကြံသေးတယ်နောက်ပိုင်းမှာကျွန်တော်တို့သိကြတာအဲ့ဒီ electron တွေရဲ့ excited cell share excited ဆိုတာအဆင့်အမြင့်ကိုတက်သွားတဲ့အချိန်တွေမှာယူသုံးလို့ရတဲ့ဟာတွေကလေစာရောင်ခြည်အောင်ကျွန်တော်တို့ထုတ်ပြီးတော့သုံးလို့ရတာတွေ့ရပါတယ်ပထမဆုံးလုပ်တဲ့လေစာရောင်ခြည်တွေကဗတ္တမြားကနေထုတ်ကြပါတယ်လေစာရောင်ခြည်ကတော့ဆိုင်းထရအမျိုးမျိုးနဲ့အမျိုးမျိုးရှိတာပေါ့အဲ့ဒီလေစာရောင်ခြည်ကိုပထမဆုံးထုတ်တဲ့ခါမှာဗတ္တမြားကနေထုတ်လို့ရပါတယ်အဲ့ဒီခါလေးအကုန်လုံးက electron တွေတက်လိုက်ဆင်းလိုက်တက်လိုက်ဆင်းလိုက်သူတို့ကတွားနိုင်တဲ့လေကားလိုမျိုးအဆင့်တွေရှိတယ်အဲ့ဒါကိုနောက်ပိုင်းမှာတော့သူတို့ quantum physics quantum science ဆိုတော့လေ့လာတာရှိပါတယ်ဒီ quantum ကလက်ကင်ဖုန်းတွေကစအားလုံးအတွက်ကိုအသုံးဝင်အောင်စူးစမ်းလေ့လာနေတဲ့သိပ္ပံပညာပဲလို့ဆိုနိုင်ပါလေ
ဒေါက်တာခင်မောင်ညိုရဲ့ပြောကြားခြင်းလည်းပဲဒီသတင်းဘက်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်
တော်ခင်မျိုးသက်တင်ဆက်ခဲ့တာပါများအခုတော့ကျန်းနေတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုကျွန်တော်ကပဲတင်ပြပေးပါများ2024ခုနှစ်ဧပြီလ30ရက်နေ့မှာတက်တန်းကုံဆုံးတော့မဲ့ EU ဥရောပသမဂ္ဂရဲ့မြန်မာဘော်ချမှတ်ထားတဲ့ဒဏ်ခတ်ရေးယူမှုကို2024ခုနှစ်ဧပြီလကုန်ထိနောက်ထပ်တစ်နှစ်တက်တန်းတိုးလိုက်ကြောင်းဥရောပကောင်ဆယ်ကတောက်ချာနေမှာညင်ညာချက်ထုတ်ပြန်ပါတယ်ပြီးခဲ့တဲ့နှစ်တွင်မြန်မာနိုင်ငံရဲ့အခြေအနေကိုသေချာသုံးသပ်ရမှာမြန်မာနိုင်ငံမှာဒီမိုကရေစီနှိမ့်လမ်းမကျတဲ့လှုပ်ဆောင်မှုတွေလူ့ခွင့်ရေးချိုးဖောက်မှုတွေအတော်ဆိုးဆိုးဝါးဝါးဖြစ်ပွားနေတာတွေ့ရဆဲဖြစ်တဲ့အခုလိုတည်တန်းထုတ်ဖို့ဆုံးဖြတ်ရတာဖြစ်ကြောင်းဖော်ပြထားပါတယ်။နိုင်ငံတကာသတင်းတွေမှာတော့ရုရှားကာဝေးဌာနဆက်မှုလုပ်ငန်းအတွက်တရုတ်ရဲ့ထောက်ပံ့ပေးမှုပေါ်ထူးဆိုရင်ကြောင်းတဲ့ဒီကိစ္စနဲ့ပတ်သက်ပြီးအရေးယူတန်ခတ်မှုတွေချမှတ်ဖို့အသေးချာပြစ်စစ်ထားတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးအန်ထိုနီဘလင်ကင်ကတောက်ချနေမှာပြောကြားလိုက်ပါတယ်ဗျာ။နောက်ဂါဇာအရေးသတင်းတစ်ပုဒ်မှာတော့အီဂျစ်နယ်စပ်နားကရာဖာမြို့မှာဣသရေလကိုထိုးစစ်ဆင်မဲ့အနေအထားဖြစ်လာနေချိန်မှာပဲဣသရေလနဲ့ဟာမတ်ချာညှိနှိုင်းမှုတွေနောက်တစ်ချီစတင်နိုင်အောင်ကြိုးစားဖို့အီဂျစ်အစ်မင်းညှိနှိုင်းရေးအဖွဲ့ကဣသရေလကိုတောက်ချန်နေမှာသွားပါတယ်။အီဂျစ်ညှိနှိုင်းရေးအဖွဲ့ကိုအစ်မင်းထောက်လိုက်ရေးအရာရှိအဘတ်စ်ကမာကဦးဆောင်မှာဖြစ်ပြီးဂါဇာမှာရေရှည်အပြစ်ခတ်ရေးဆဲအတွက်ပုံစံအစ်ချပြဆွေးနွေးဖို့ရှိတယ်လို့ပြောပါတယ်ခင်ဗျာ။သတင်းအချင်းချုပ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ခုမနေ့ကအစီအစဉ်ထုတ်လွှင့်မှုကကိုရဲမွန်ဖြစ်ပြီးတော့ရုပ်သံဒါရိုက်တာက James Smith ဖြစ်ပါတယ်ခင်ဗျာ။ဒီကနေ့နဲ့အစီအစဉ်တွေကို online radio facebook youtube website ကနေပြီးတော့ကြည့်ရှုနားဆင်ကြတဲ့ပရိသတ်တွေအားလုံးကျေးဇူးတင်ပါတယ်ခင်ဗျာ view american တိုင်းမနေ့ပိုင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပြစေသောတာရှင်တွေတကွာမြန်မာပြည်သူပြည်သားအားလုံးကျမရှင်လန်းကြပါစေကျွန်တော်ညီငယ်ပါခင်ဗျာ